Welcome to the Voice of America in Burmese.
Mingla mane khe ma shin. Washington myo raw VOA American tan ga ni 2015 ku ni May 24 ye tanu ni ne nat khin season ni ko Myanmar san naw chain minute 6 nai ga ni 9 nai thi line to meter 24 32 ne 49 ro ga ni dai yai thon twin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါကျွန်တော်ရန်နိုင်ပါဒီမနက်မှာတော့အိုင်ယာလန်နိုင်ငံမှာလိင်လူချင်းထိမ်းများတာကိုလူမှုဆန္ဒကောက်ခံခဲ့တာမာထောက်ခံတဲ့ဘက်ကအနိုင်ရသွားပါတယ်ယူကရိန်းမှာတော့ကာဗွန်ကွဲခဲ့တဲ့အတွက်ခွဲထွက်ရေးသဘုံတက်မှုတဦးသေဆုံးသွားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနက်မှာမန်နန္ဒာချန်နယ်2တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီကိုရန်နိုင်လှစီပြေဒုက္ခတော်လှစီပြေဒုက္ခတဲ့200ကျော်ရှိနေတဲ့ရခိုင်ပြည်နယ်မောင်းတောမြို့နယ်ကကယ်ဆယ်ရေးစခန်းကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမနေ့ကတွားရောက်ကြည့်ရှုခဲ့ပါတယ
်။ We hope that similar action will be taken in case there are further other boats and other
ကယ်ဆယ်ရေးစခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ Mr. Nambia ပြောသွားတာပါ။တရင်အစီအစဉ်အပြည့်မှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်ဒေါ်ဆန်းစုကြည်ရဲ့ပူတာဝခီးစဉ်အကြောင်းကိုလည်းပြောပြမှာပါ။အဲ့ဒီနောက်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ရွေးကောက်ပွဲဘယ်ဟာကိုဦးစားပေးနေတယ်လဲဆိုတာကိုဆွေးနွေးထားတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူစနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မက်နန္ဒာချန်တို့ကပြောပြမှာပါရှင
်အခုပတ်စောပိုင်းက IS စစ်သွေးကြော်တွေတိမ့်ပိုက်ခဲ့တဲ့ရမာဒီမြို့ကိုပြန်လည်သိမ်းယူဖို့အတွက်အီရတ်ဆိုးရတပ်ဖွဲ့တွေနဲ့ပြည်သူစစ်တွေကိုစနေနေ့ကဆေးလွှတ်လိုက်ပြီးဖြစ်ပါတယ်စီးရီးယားဂျော်ဒန်ဆော်ရီအာရေဗျာတို့နဲ့နယ်ချင်းဆက်နေတဲ့အမ်ပါနယ်မြို့တော်ရမာဒီရဲ့အနာဂတ်ဟာမီလာစောပိုင်းကစစ်သွေးကြော်တွေချီတက်လာစဉ်ကလေးကမိကုံထုတ်စရာဖြစ်နေခဲ့တာပါအမေရိကန်ပြည်ထောင်စုစစ်ဖက်ကတော့သူတို့ဦးဆောင်တဲ့နိုင်ငံကညောင်မောင်းတပ်ဖွဲ့တွေဟာအီရတ်နိုင်ငံရမာဒီမှာ IS တို့ရဲ့အမာခံဒေသဖြစ်အီရတ်နိုင်ငံရမာဒီ IS တို့ရဲ့အမာခံဒေသဖြစ်တဲ့မိုဆောနဲ့ဘေဂျီရင်နံချက်ဆက်ယုံဒေသတစ်ဝိုက်ကိုပြီးခဲ့တဲ့ညက22ကြိမ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်စီးရီးယားကိုလည်းလေကြောင်းတိုက်ခိုက်တာ၅ကြိမ်ထိမှန်ခဲ့ပြီးတော့ပေါ်မီရာမြို့မှာရှိတဲ့လေရင်ပြစ်အမြောက်ထားရှိတဲ့စခန်းကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်ဒီစခန်းဟာအခုတစ်ပတ်အတွင်းမှာ IS တို့သိမ်းပိုက်ခဲ့တဲ့စခန်းလည်းဖြစ်ပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံတောင်ပိုင်းမှာအယ်ရှာဘက်စစ်သွေးကြွတွေနဲ့အစိုးရတပ်ဖွဲ့တွေကြားစနေနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းအနည်းဆုံး45ဦးသေဆုံးခဲ့ပါတယ်မြို့တော်မိုဂါဒီရှုရဲ့တောင်ဘက်ရှာဘယ်အနိုင်ပိုင်းဒေတာကမူဘာရက်ကျေးရွာနဲ့အော်ဒီဂဲခရိုင်မှာလက်နက်တွေပြည့်နေအယ်ရှာဘက်စစ်သွေးကြွတွေကအစိုးရတပ်တွေကိုအာရုံမတက်ခင်အချိန်မှာပဲလျှက်တစ်ပြက်တိုက်ခိုက်ခဲ့ကြပြီးတော့လူပေါင်းဒါဇင်နဲ့ချီထိခိုက်ဒဏ်ရာတွေရခဲ့ကြတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်တိုက်ခိုက်မှုအတွင်းမှာဆိုရဘက်ကစစ်သား19ဦးကြာဆုံးပြီးအယ်ရှာဘက်စစ်သွေးကြွတွေဘက်က26ဦးသေဆုံးတဲ့အကြောင်းအော်ရီဂဲခရိုင်ကော်မရှင်နာမိုဟာမက်အဝေးစ်အဘူဂါက VOA ဆိုမာလီဌာနကိုပြောကြားခဲ့ပါတယ်အပြင်းထန်တိုက်ပွဲတွေဖြစ်ပွားပြီးဒီနယ်မြေကိုအယ်ရှာဘက်စစ်သွေးကြွတွေခိတ္တသိမ်းပိုက်နိုင်ခဲ့တာသတင်းပတ်ကြာမှာပဲအခုနောက်ထပ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါအယ်ရှာဘက်အဖွဲ့အားဆိုရင်ဆိုမာလီအစိုးရကိုဖြုတ်ချပြီးတင်းကျပ်တဲ့ Islamist နိုင်ငံထူထောင်ဖို့2006ခုနှစ်ကတည်းကကြိုးပမ်းနေတာပါစနေနေ့ကအတီးကျဖြစ်ရတဲ့ခုမှာတော့မြို့တော်မိုဂါဒီရှုကလွှတ်တော်အဆောက်အုံကနေထွက်လာတဲ့အမတ်တအူးနဲ့ရင်မောင်းဖြစ်သူဟာတနက်သမားတွေပြစ်တတ်တာခံခဲ့ရပါတယ်ဆေးဝန်ထမ်းဝတ်စုံတွေဝတ်ဆင်ထားကြတဲ့တိုက်ခိုက်သူတွေဟာအရေးပေါ်လူနာတင်ကားနဲ့ရောက်လာပြီးတော့အမတ်ဖြစ်သူယူဆက်ဒါရာကိုပြစ်ခတ်သွားခဲ့တာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်
လိင်လူချင်းစုံမတ်သူတွေကိုတရားဝင်လက်ထက်ထိမ်းမြှောက်ွင့်ပေးဖို့နဲ့ပတ်သက်ပြီးတော့ကမ္ဘာမှာပထမဆုံးလူမှုဆန္ဒခံယူပွဲကိုအိုင်လန်နိုင်ငံမှာပြုလုပ်ခဲ့တာမှာထောက်ခံတဲ့ဘက်ကအပြတ်အသတ်အနိုင်ရသွားခဲ့ပါတယ်။လိင်လူချင်းထိမ်းမြှောက်လက်ထက်တာကိုခွင့်ပြုဖို့အတွက်အခြေခံဥပဒေကိုပြင်ဆင်ဖို့ကိစ္စကို62ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့တရားဝင်ရလဒ်တွေမှာဖော်ပြပါတယ်။တရားဝင်မဲပေးနိုင်သူတွေက60ရာခိုင်နှုန်းကျော်မဲပေးခဲ့ကြပြီးတော့ဒါဟာအိုင်လန်နိုင်ငံမှာဆယ်စုနှစ်နှစ်ခုအတွင်းအများဆုံးမဲပေးကြတာလည်းဖြစ်ပါတယ်။စင်လာအဖြစ်ကက်သလစ်ဘာသာဝင်တွေအများစုနေထိုင်တဲ့အိုင်ယာလန်မှာလိင်လူချင်းဆက်ဆံတာနဲ့ပတ်သက်ပြီးပြစ်မှုအဖြစ်သတ်မှတ်ခြင်းကိုပြန်လည်ရုပ်သိမ်းပြီးဆယ်စုနှစ်နှစ်ခုကြာမှအခုလိုလူမှုအပြောင်းအလဲတွေဖြစ်လာခဲ့တာဖြစ်ပါတယ်။တခဲနဲ့ထောက်ခံမဲရရှိတာဟာဒသေသအဖြစ်အရစ်လူငယ်မဲဆန္ဒရှင်ထောင်ပေါင်းများစွာတို့ဟာဒီဆန္ဒခံယူပွဲကိုမဲပေးဖို့အတွက်ပြန်လာခဲ့ကြတာကြောင့်လည်းဖြစ်ပါတယ်။အိုင်ယာလန်နိုင်ငံတန်းတူညီမျှရေးဝန်ကြီးအိုဒန် အိုရီယိုဒိန်းကတော့အိုင်ရစ်လူမျိုးတယောက်ဖြစ်ရတာဟာဒီကနေ့မှာအင်မတန်ဂုဏ်ယူပါတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ဥရောပတလွှာလိန်လူချင်းလက်ထပ်မှုကိုတရားဝင်သတ်မှတ်ထားတဲ့နိုင်ငံတရာစင်ကျော်ရှိပြီးတော့အာဂျင်တီးနား၊ဘရာဇီး၊ကနေဒါ၊နယူးဇီလန်တောင်အာဖရိက၊ဥရုဂွေးနဲ့အမေရိကန်ပြည်ထောင်စုကပြည်내အတော်များများတို့မှလည်းဒါကိုတရားဝင်အဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံရှေ့ဘက်ခြံရုရှားနယ်စပ်နားမှာကားဘုံးပေါက်ကွဲခဲ့တဲ့အတွက်သဘုံတွေရဲ့ထိတ်တန့်တက်မှုတအုပ်နဲ့နောက်ထပ်6ရောက်ထပ်မင်းသေဆုံးခဲ့တယ်လို့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြောပါတယ်။ဒွန်နက်စ်မြို့ရဲ့အရှိမြောက်ဖက်မိုင်60လောက်ကအယ်ရှက်မြို့နားမှာစနေနေ့ကကားဘုံးကွဲခဲ့တဲ့အတွက်သဘုံတွေရဲ့အဓိကတက်ရင်းရဲ့တက်မှုအိုလစီမော်စကိုဝိုင်းနဲ့တခြားလူတွေတေဆုံးသွားခဲ့တယ်လို့လူဟန်စတေတာသတင်းထုတ်ပြန်ရေးအဖွဲ့ကပြောပါတယ်။ဘုံခွဲခံလိုက်ရတဲ့ကားကိုအမည်မသိသူတွေကစစ်တပ်တွေနဲ့ထပ်ပြီးပစ်သွားတယ်လို့သတင်းကဆိုပါတယ်။တိုက်ခိုက်သူတွေဟာအဖျက်မောက်လုပ်ငန်းတွေကိုလုပ်တဲ့သူတွေကင်းထောက်တဲ့အဖွဲ့တွေကဖြစ်တယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ်။ယူကရိန်းအစိုးရဘက်ကတော့ဒီတိုက်ခိုက်မှုပေါ်တစုံတရာချက်ချင်းတုံ့ပြန်တာမရှိသေးပါဘူး။တဘုံတွေရဲ့တက်မှုမော်စကိုဝိုင်းကိုအစောပိုင်းတော့ကလှုပ်ကြံမှုကြိုးပမ်းတာတွေလည်းတော်တော်များများရှိခဲ့ပါတယ်။မော်စကိုဝိုင်းကသူ့ရဲ့တက်ရင်မှာတက်ဖွဲ့ဝင်1000ရှိပြီးတိတ်မကြခင်မှာဘူလ်ဂေးရီးယား၊ဆလိုဗက်နဲ့ဂျာမန်တိုက်ခိုက်ရေးသမားတွေလည်းပါဝင်လာဖို့ရှိတယ်လို့2014ဩဂတ်စ်လတုန်းကအင်တာဗျူးတစ်ခုမှာပြောကြားခဲ့ပါတယ်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရွေကနေတနင်္ဂနွေနေ့မနက်ဖက်သတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေဘာကြောင့်သူတို့နိုင်ငံတွေကနေထွက်လာလဲဆိုတဲ့အကြောင်းအရင်စစ်မြစ်ကိုဖြေရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမြို့ချုပ်ဘန်ကီမွန်ကပြောကြားလိုက်ပါတယ်ဒီကိစ္စဟာဒေတာတွေမှာလက်ရှိဖြစ်နေတဲ့ကိစ္စတစ်ခုဖြစ်တာကြောင့်ဘာကြောင့်ခုလိုထွက်လာရလဲဆိုတဲ့အကြောင်းရင်းကိုပြည့်ပြည့်စုံစုံဖြေရှင်းသင့်ပါတယ်လို့ကုလသမဂ္ဂအတွင်းမြို့ချုပ်ဘန်ကီမွန်ကမနေ့ကဗီယက်နမ်နိုင်ငံရောက်စင်မှာပြောကြားခဲ့ပါတယ်မြန်မာမလေးရှားနဲ့ထိုင်းနိုင်ငံခေါင်းဆောင်တွေအပြင်တခြားဒေတာတွေတောင်ဝန်ရှိသူတွေကိုဆက်သွယ်ပြီးပင်လယ်ထဲမှာမျောနေနိုင်မဲ့လေစီးဒုက္ခတွေကိုကယ်တင်ဖို့နဲ့လူသားချင်းစာနာပြီးလိုအပ်တဲ့အကူအညီတွေအရင်ပေးဖို့တိုက်တွန်းခဲ့သလိုနေရာပြင်လဲချထားရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းဟနွိုင်းမြို့တော်မှာကုလသမဂ္ဂအတွင်းမှူးချုပ်ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်မျိုးသားလုံခြုံရေးဌာန NSA ကနေပြည်တွင်းကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းအမြောက်များကိုရယူထောက်လန်းနေတာကိုအဆုံးသတ်စေမဲ့ဥပဒေကြမ်းကိုအထက်လွှတ်တော်ကပယ်ချလိုက်ပါတယ်။စနေနေ့ကူးပြီးတိတ်မကြခင်မှာပဲဒီဥပဒေကြမ်းကိုအထက်လွှတ်တော်ကနေကန့်ကွက်မဲ58မဲထောက်ခံမဲ42မဲနဲ့ပယ်ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအောက်လွှတ်တော်မှာတခဲနဲ့အတီးပြုထားတဲ့ဒီဥပဒေကြမ်းအတီးဖြစ်နိုင်မှုအထက်လွှတ်တော်မှာထောက်ခံမဲ60မဲရဖို့လိုအပ်တာဖြစ်ပါတယ် USA Freedom Act လို့တည်ကြတဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာတုန်းကထောက်ခံမဲ338မဲကန့်ကွက်မဲ88မဲရရှိခဲ့တာဖြစ်ပါတယ်အောက်လွှတ်တော်မှာအတီးပြုထားတဲ့ဒီဥပဒေကြမ်းကနေ့ရက်အချိန်ပြောတဲ့အချိန်ဘယ်လောက်ကြာသလဲဆိုတာပါဝင်တဲ့ပြည်တွင်းကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းအမြောက်များကို NSA ကရယူထောက်လန်းနိုင်မဲ့အစားအမျိုးသားလုံခြုံရေးလျှို့ဝှက်တရားရုံးရဲ့အမိန့်နဲ့မှပုဂ္ဂလိကပိုင်ဖုန်းကုမ္ပဏီတွေစီကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုရယူနိုင်တာပါရှိပါတယ်
လနမပါတဲ့လူမဲနှုတ်ကိုတေလောက်တဲ့အထိပြက်ခဲ့တဲ့ Cleveland ပြည်နယ်ရဲအယားရှိတအုပ်ကိုတရားသေးလွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ American တရားရေးဌာနအနေနဲ့ပြန်လည်သုံးသပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်ရဲ73ယောက်ကတနက်နဲ့138ကျပ်ဇက်တိုက်ပြစ်ခတ်ခဲ့တာမှာစူပါရဲသားကရဲသားပြစ်ခတ်လိုက်တဲ့ဥစ္စာကလီဂါမန်ကိုဖောက်ပြီးနောက်ဆုံးပြစ်ခတ်ခဲ့တာဖြစ်ပါတယ်2012ခုနှစ်နိုဝင်ဘာလကကားအမြန်မောင်းတဲ့အတွက်လိုက်ဖမ်းစဉ်ဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့စနေနေ့ကအမိန့်ချလိုက်ပြီးတဲ့နောက်မှာစုံစမ်းစစ်ဆေးမှုတွေကိုစောင့်ကြည့်နေတယ်လို့အမေရိကန်တရားရေးဌာနရဲ့ရှေ့နေရုံယုံပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုနဲ့လူမှုအခွင့်အရေးဌာနတို့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်သူတို့အနေနဲ့ရဲရဲရှိမိုက်ကယ်ဘရီလိုရဲ့အမှုမှာထွက်ဆိုခဲ့တဲ့ထွက်ချက်တွေနဲ့တင်ပြခဲ့တဲ့သက်သေထောက်ထားတွေကိုပြန်လည်သုံးသပ်သွားမှာမဟုတ်ဘူးလို့လည်းတရားရေးဌာနကပြောပါတယ်တရားသူကြီးဂျွန်အိုဒေါ်နယ်ကတော့ရဲရဲရှိဘရီလိုတယောက်တည်းကပဲတည်တည်တဲ့အထိပြစ်တာဖြစ်တယ်ဆိုတဲ့ပြစ်တာဖြစ်တယ်လို့မဆုံးဖြတ်နိုင်ဘူးလို့စနေနေ့မှာပြောလိုက်ပါတယ်ခင်ဗျာ
ကွယ်လွန်သွားပြီဖြစ်တဲ့ရိုမန်ကက်သလစ်ဂိုင်းချုပ်ဘုန်းတော်ကြီးအော့စကာရိုမီရိုကိုသူတော်စင်အဖြစ်မသတ်မှတ်ခင်ပနာမကောင်းချီးပေးတဲ့အခမ်းအနားကိုကြည့်ရှုဖို့အတွက်ထောင်ပေါင်းများစွာသောသူတွေဟာအယ်ဆာဗေဒိုနိုင်ငံမြို့တော်မှာစနေနေ့ကစုဝေးခဲ့ကြပါတယ်။ပုပ်ရဟန်းမင်းကြီးကကောင်းချီးပေးလိုက်တဲ့အတွက်လည်းလှုပ်ကြံခံခဲ့ရတဲ့ဘုန်းတော်ကြီးကိုသူတော်စင်အဖြစ်အတိအမှတ်ပြုခံရဖို့နောက်တဆင့်သာကြံပါတော့တယ်။ Direct from Washington The Voice of
Americaကိုရနိုင်တဲ့မနက်နာချန်တို့ကတနင်္ဂနွေနေ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။ပင်လယ်ပြင်မှာအသက်ပေးကြုံနေရတဲ့လှေစီးပြေးဒုက္ခသည်တွေကိုတွေ့ခဲ့မယ်ဆိုရင်မြန်မာအစိုးရအနေနဲ့ထပ်မံကူညီကယ်တင်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ Nambia ကတိုက်တွန်းလိုက်ပါတယ်။မနေ့ကမစ္စတာ Nambia ဦးဆောင်တဲ့ကုလသမဂ္ဂကိုယ်စားလှယ်ဖွဲ့ဟာလှေစီးပြေးဒုက္ခသည်200ကျော်ကိုထိမ့်သိမ်းစောက်ရှောက်ထားတဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်ကိုတွားရောက်ကြည့်ရှုခဲ့တာကိုဆက်ပြီးတော့နားဆင်ပါရှင်။မောင်းတော်မြို့နယ်အလဲတန်းကျော်ကျေးရွာယာယီစခန်းမှာထိမ့်သိမ်းဆောက်ရှောက်ထားတဲ့လှေစီးပြေးဒုက္ခသည်219ဦးကိုမနေ့ကကုလသမဂ္ဂအထူးကိုယ်စားလှယ် VJ Nambia နဲ့အတူရခိုင်ပြည်နယ်ဝင်းကြီးကျုပ်ဦးမောင်မောင်ဦးဦးဆောင်တဲ့အဖွဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။မောင်းတော်မြို့နယ်တောင်ပိုင်းတင်းမော့ကွေ့ကျေးရွာအနီးပင်လယ်ပြင်မှာမေလ21ရက်နေ့ကဆက်လီတစည်းနဲ့လိုက်ပါလာတဲ့လှေစီးပြေးဒုက္ခသည်တွေကိုမြန်မာရေတပ်ကတွေ့ရှိပြီးတဲ့နောက်ကယ်ဆယ်လိုက်တာဖြစ်ပါတယ်။အခုလိုမြန်မာအစိုးရကကယ်ဆယ်ကူညီခဲ့တဲ့အတွက်ကုလသမဂ္ဂအနေနဲ့ဂျိုဆိုချောင်းနဲ့လှေစီးပြေးဒုက္ခသည်တွေအရေးဆက်ပြီးအကူအညီပေးမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ Nambia ကကယ်ဆယ်ရေးစခန်းမှာသတင်းတောက်တွေကိုပြောသွားပါတယ
်။ We hope that similar action will be taken in case there are further
ကျလို့များအလားတူအသက်ပေးကြုံတွေ့နေရတဲ့လှေစီးပြေးဒုက္ခသည်တွေရဲ့ဆက်လီတွေကိုပင်လယ်ပြင်မှာထပ်ပြီးတွေ့ခဲ့ရင်အခုလိုမျိုးကူညီကယ်တင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။အဲ့ဒီကယ်ဆယ်ရေးစခန်းကလှေစီးပြေးဒုက္ခသည်200ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးကျန်တဲ့28ဦးကမြန်မာနိုင်ငံကဖြစ်တယ်လို့နရင်းစရာသတင်းဌာနကဖော်ပြထားပါတယ်။အဲ့ဒီထဲမှာ10ဦးဟာစစ်တွေနဲ့ကြောက်တော်မျိုးကဖြစ်ပြီးလှေသား18ဦးကတော့ဒဝဲဘက်ကဖြစ်ပြီးဘာသာပြန်2ဦးမှလည်းမြန်မာနိုင်ငံကဖြစ်တယ်လို့ရေးသားထားပါတယ်။ဘင်္ဂလားဒေ့ရှ်လှေစီးပြေးဒုက္ခသည်တွေဟာသူတို့နိုင်ငံကိုပြန်လို့ကြောင်းမစ္စတာနမ်ဘီယာနဲ့တွေ့ဆုံရမှာပြောဆိုခဲ့ကြတယ်လို့အတူလိုက်ပါသွားတဲ့သတင်းတောက်တွေကပြောပါရယ်။ဒါပြင်သူတို့တွေဟာလူကုန်ကူးခံရသူတွေဖြစ်တယ်လို့လည်းဆိုပါရယ်။ထိုင်းအင်ဒိုနီးရှားမလေးရှားနိုင်ငံတွေကပင်လယ်ပြင်တွေမှာလှေစီးပြေးဒုက္ခသည်တွေရဲ့ဆက်လီတွေကိုမောင်းထုတ်နေတယ်ဆိုတဲ့သတင်းတွေကြောင့်အဲ့ဒီဆက်လီဟာဘင်္ဂလားပင်လယ်အော်ဘက်ကိုပြန်လှည့်လာရမှာအခုလိုမြန်မာရေပိုင်နဲ့ထဲရောက်လာခဲ့တာဖြစ်ပါတယ်။အဲ့ဒီဆက်လီဟာပင်လယ်ထဲမှာရပ်ပေါင်း40လောက်ညှောနေခဲ့တယ်လို့ဆိုပါတယ်။ဒီတောတွင်းမှာပဲ VNN နိုင်ငံကိုမနေ့ကရောက်ရှိလာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကလည်းဒေတာရင်းပြဿနာဖြစ်လာတဲ့လှေစီးပြေးဒုက္ခသည်တွေနဲ့ပတ်သက်လို့အရေးပေါ်ကယ်ဆယ်ရှာဖွေကူညီရေးတွေကိုအရင်ဆုံးလှုပ်ဆောင်ကြဖို့သက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းထားတဲ့အကြောင်းဟနွိုင်းမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် It's important to save human lives whatever the reasons may be when they are out
လူသားတွေရဲ့အဆက်ကိုကတင်ဖို့အပူအရေးကြီးပါတယ်ဘယ်လိုအကြောင်းကြောင့်တွေပဲဖြစ်စေပင်လယ်ပြင်ကိုထွက်လာကြတဲ့သူတို့တွေရဲ့ဘဝဟာအဆက်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်လှေစီးပြေးဒုက္ခသည်တွေကိုကတင်ဖို့နဲ့လူသားချင်းစာနာပြီးလိုအပ်တဲ့အကူအညီတွေအရင်ဆုံးပေးဖို့ဒေသရင်းကောင်းဆောင်ကိုတိုက်တွန်းခဲ့တယ်လို့ဒီလူတွေကိုဘယ်လိုနေရာချထားပေးမလဲဆိုတာကိုလည်းဆွေးနွေးခဲ့ပါတယ်
။ဒါ့အပြင်လှေစီးပြေးဒုက္ခသည်တွေဟာဘာကြောင့်အခုလိုသူတို့နိုင်ငံတွေကနေထွက်လာရတယ်လဲဆိုတဲ့အကြောင်းရင်းကိုပြက်ပြက်သားသားဖြေရှင်းသင့်တယ်လို့လည်းမစ္စတာဘန်ကီမွန်းကပြောသွားပါတယ်ရှင်
။ဆက်လက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့ပူတာဝခီးစဉ်ကိုပြောပြမှာပါ။ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာ2015ရွေးကောက်ပွဲအခြေအနေပါဝင်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခင်းကျင်းတွေနဲ့ပတ်သက်လို့မနေ့ကကချင်ပြည်နယ်ကိုရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာကချင်လူထုနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။မဆုမင်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်အောင်ဆန်းစုကြည်ဟာ2015ရွေးကောက်ပွဲကျင်းပဖို့အချိန်ကာလနီးကပ်လာချိန်မှာပဲတိုင်းရင်းဒေသတွေဖြစ်တဲ့ပြည်နယ်နဲ့တိုင်းတွေကိုပါတီစည်းရုံးရဲ့ခီးစဉ်အဖြစ်တွားရောက်နေခဲ့ရာကဒီကနေ့မေလ23ရက်နေ့စနေနေ့မှာတော့ကချင်ပြည်နယ်ကိုရောက်ရှိလာခဲ့ပါတယ်။ကချင်ပြည်နယ်ပူတာအိုခရိုင်ပူတာအိုမြို့ကိုစနေမနက်ပိုင်းကရောက်ရှိခဲ့ပြီးတဲ့နောက်မှာတော့ဒေါအောင်ဆန်းစုကြည်ကိုဒေသခံကချင်ပြည်သူလူထုကတိုင်းရင်းရိုးရာဝတ်စုံပြည်တွေဝတ်ဆွန်ပြီးသူမဆက်ရောက်လာရလေစိတ်ကနေစာလိုမြို့ဝင်လမ်းတလျှောက်တောင်းတဖြဖြကြိုဆိုခဲ့ကြပါတယ်။ ပါတီရဲ့စီအိုရဲ့ခီးစဉ်လည်းဖြစ်တယ်လို့လက်ရှိမြန်မာနိုင်ငံရဲ့အခင်းအကျင်းတွေကိုပါတီအနေနဲ့ပြည်သူတွေသိရှိအောင်ရှင်းလင်းပြဖို့ဖြစ်ပါတယ်လို့ဒေါ်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးညံဝင်းက VOA ကိုအခုလိုပြောပါတယ
်ကျွန်တော်သိတာကတော့အဲ့ဒီဒေသကလူကအန်တီအဲ့ဒီကိုတခါမှမရောက်ဘူးလို့ပြီးခဲ့တဲ့နှစ်ပတ်လောက်ကထင်တယ်ဟိုသူတို့ဖိတ်ပါတယ်ပါတီစီအိုရဲ့လို့ပြောရင်ရပါတယ်ဒီတော့ပွဲအခြေအနေဒီလိုကြောင်းလဲမှုဒီမိုကရေစီရရှိဖို့ဒါတွေကဘယ်လိုအခြေအနေဥစရာဥတွေကဘယ်လိုရှိလဲဒါမျိုးတွေအမျိုးဆုံးကျွန်တော်တို့ဒီလိုပြည်စဉ်မျိုး
အခုလို2015ရွေးကောက်ပွဲအတွက်ကချင်ပြည်နယ်တွင်ပါတီစည်းရုံးရေးခီးစဉ်ဖြစ်နေကချင်ပြည်သူလူထုနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်တဲ့အပေါ်မှာကချင်ခေါင်းဆောင်တယောက်အနေနဲ့ကြိုးဆိုပါတယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ
်။အားရလဲဆိုပြည်သူလူထုနဲ့ပြည်ရယ်ဆိုတော့အဲ့ဒါအထူးထူးပေါ့ပဲလေဒီကလာပြီဆိုတော့ရွေးကောက်ပွဲလဲအောင်နိုင်ရေးခီးစဉ်ဆိုတော့အထက်လျောက်တော့အကျိုးရှိမှာပါအောင်မြင်မှာပါကျွန်တော်အဲ့ဒီပဲ
ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပါတီစည်းရုံးရွေးကောက်ပွဲအောင်နိုင်ရေးလှုပ်ဆောင်နေမှုတွေအပေါ်မှာတော့ကချင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာ NLD ပါတီလိုပါတီကြီးအနေနဲ့တိုင်းရင်းသားပါတီတွေကိုဦးစားပေးသင့်ပါတယ်လို့2015ရွေးကောက်ပွဲပါဝင်ရှင်ပြိုင်မှာဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြကအကြံပြုပါတယ်
။2015ရွေးကောက်ပွဲမှာတိုင်းရင်းသားပြည်နယ်တွေမှာဒီပါတီကြီးတွေနဲ့ပေါ့နော်ပါတီဒီဒီရက်ပါတီဒီဟိုစားပေးကြည့်လေ။ဒါကြောင့်လည်းသလို့ရှိရင်လာမယ့်အချိန်ကဒီမှာကျွန်တော်ကဒီဖက်ဒရယ်ယူနီယံကိုတည်တဲ့အချိန်ကဖြစ်တဲ့နောက်ပြီးမှဒီဂိုဗန်ပြတာကိုတာတူခွင့်ရေးကိုတွားတဲ့အချိန်ကဖြစ်တယ်ပေါ့။နောက်ရရှိလာမှာပဲဒီခုရဲ့ဒီဆက်ကကြောင့်အခုကစပြီးမှဒီဒေတာတည်နေတယ်မှာဒီနေစုပ်ဒီနေဒါများကိုဒီမှာကိုဖန်တီးနိုင်တဲ့ခွင့်ရေးပေါ့။နော်တိုင်းဒါပါတီရဲ့အနေနဲ့ဒေသပါတီရဲ့အနေနဲ့ကိုယ့်ရဲ့ဒေသသားတွေကိုဒါစည်းစည်းလုံးလုံးနဲ့ဒေသသားတွေကိုဆောင်မှုပေးနိုင်တဲ့အနေအထားမျိုးဒီဒေသရဲ့တာဝန်မှာကိုဖန်တီးပေးနိုင်တဲ့အနေအထားမျိုးအစတင်ဖြစ်လို့ဖြစ်ပါတယ်ဒါကြောင့်မလို့ဒီ2010ခုနှစ်ကပွဲမှာပါတီကြီးတွေနဲ့ဒီတိုင်းဒါပါတီကြီးမှာတော့မဟုတ်မရှိဘဲနဲ့တိုင်းဒါပါတီတွေဥစားပေးတဲ့လို့မြင်ပါတယ
်ရွေးကောက်ပွဲအတွင်းတိုင်းရင်းဒေသတွေမှာတိုင်းရင်းသားပါတီတွေပေါ်ဥစားပေးတင်ပါတယ်လို့တိုင်းရင်းသားပါတီတွေဘက်ကအကြံပြုချက်အပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးညံဝင်းကခုလိုပြောပါတယ
်သူတို့ပြောတာကိုတုံ့ပြန်လို့ဆိုရင်တော့အားလည်းမလုပ်ပါဘူးဒါမလို့မြန်မာနိုင်ငံမှာပြည်ရင်ကြောင်းလဲမှုဟိုတကယ်လုံနိုင်ဖို့ကတကယ်အင်အားကြီးတဲ့ပါတီရှိဖို့လိုပါတယ်အဲ့တော့လက်ရှိအားဖြစ်တော့နော်အင်အားကြီးပါတီဖြစ်နိုင်တာလဲအခွင့်အရေးဖြစ်တဲ့အတွက်ဒါကျွန်တော်တို့ကတော့အင်အားကြီးမှရှိရင်တောင်းလဲမှုကိုကိုယ်တိုင်ဆောင်ရွက်နိုင်ဖို့အခွင့်အရေးကိုညွှန်းနေပါတယ
်တိုင်းရင်းဒေသတွေကိုအန်ဒီကိုယ်တိုင်သွားတဲ့အခါမှာတိုင်းရင်းဒေသမှာရှိတဲ့ဒီပေါ့နော်တိုင်းရင်းသားတွေအပေါ်မှာအန်ဒီရဲ့သဘောထားပါတီရဲ့သဘောထားဘယ်လိုများရှိပါလဲရှင်ဟုတ
်ပါတီရဲ့သဘောထားမြန်မာနိုင်ငံမှာတိုင်းရင်းသားမပါဘဲနဲ့ဘာမှလုပ်လို့မရပါဘူးနော်တိုင်းသားတွေပါမှာကအဲစီလုံးရေးရောပေါ့အားလုံးလုပ်လို့ရမှာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ရဲ့ကချင်ပြည်နယ်စီယုံရဲခီးစဉ်အတွင်းမှာပူတာဝိုမြို့မှာတော့ဒေသခံပြည်သူလူထုရဲ့တွေ့ဆုံပွဲကိုနေ့လယ်ပိုင်းမှာကျင်းပပြီးညနေပိုင်းမှာတော့ပူတာဝိုဒေသခံလီစုယဝန်ကချင်စတဲ့ဒေသခံတိုင်းရင်းသားအဖွဲ့စည်းခေါင်းဆောင်တွေခရီးရန်အသင်းတော်အဖွဲ့တွေနဲ့တွေ့ဆုံဖို့ရှိတယ်လို့သိရပါတယ်ရှင်
မဆုမွန်ပြပြသွားတာပါမကြာခင်မှာတော့နနခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရတော့မှာပါရှင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြည်ထောင်စုလွှတ်တော်နဲ့ပြည်သူလူထုကအာရုံစိုက်နေပေမဲ့တမရဦးသိန်းစိန်နဲ့ကာဝေးဦးစီးချုပ်ကတော့ရွေးကောက်ပွဲကိုဦးစားပေးနေကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကဒီတစ်ပတ်သုံးသပ်တင်ပြထားပါတယ်ရှင်
အမရဦးသိန်းစိန်ရန်ကင်းပြတဲ့အတွက် NLD ခေါင်းဆောင်ဒေါ်ဆန်းစုကြည်2010ဧပြီလမှာလွတ်တော်ကိုယ်စားလှယ်ဖြစ်လာတာမို့အခုဆိုရင်3နှစ်ကျော်သွားပါပြီ။ဒါကြောင့်အခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းတာလည်း3နှစ်ကျော်သွားပြီလို့ပြောရပါလိမ့်မယ်။အခြေခံဥပဒေပြင်ဆင်ဖို့လွတ်တော်အမအများစုကလူလာပြီးနိုင်ငံသား9သန်းကျော်လက်မှတ်ထိုးပြီးပန်ချထားပြီးမြော်လင့်တယ်လို့ဖြစ်မလာသေးတဲ့အတွက်ပြုပြင်ရေးရပ်တန့်နေပြီလို့သုံးသပ်ကြပါတယ်။အခြေခံဥပဒေကိုမပြင်မဲကျင်းပတဲ့ရွေးကောက်ပွဲဟာတရားမျှတမှာမဟုတ်ဘူးလို့ဝေဖန်သုံးသပ်တာတွေလည်းရှိပါတယ်။ဒေါ်စုလွတ်တော်ကိုယ်စားလှယ်ဖြစ်လာပြီးတနှစ်ကျော်ကြာတဲ့အခါ2013ဇူလိုင်လမှာ109ဦးပါဝင်တဲ့အခြေခံဥပဒေလိလသုံးသပ်ရေးပူးပေါင်းကော်မတီကိုဖွဲ့စည်းပါတယ်။6လကြာတော့2014ဖေဖော်ဝါရီလ3ရက်နေ့မှာအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်တေပေါ်မှုကော်မတီကိုဖွဲ့စည်းပါတယ်။ နောက်6လနီးပါးကြာတော့ဒီကော်မတီကဇူလိုင်လ22ရက်နေ့မှာကနဦးအစီရင်ခံစာလွှတ်တော်ကိုတင်သွင်းပါတယ်အရဖက်နဲ့စစ်ဖက်ကတင်ပြတဲ့အကြံပြုချက်တွေကိုအစည်းအဝေးအကြိမ်30ထိုင်ပြီးလေ့လာသုံးသပ်ဆွေးနွေးကြောင်းကနဦးအစီရင်ခံစာမှာဖော်ပြပါတယ
်ကနဦးအစီရင်ခံစာတင်သွင်းပြီး6လကျော်ကြာတဲ့အခါ2015ဖေဖော်ဝါရီလ10ရက်နေ့မှာ2008အခြေခံဥပဒေကိုပြင်ဆင်သည့်ဥပဒေမူကြမ်းအတည်ပြုရေးပြည်လုံးကျွဆန္ဒခံယူပွဲဥပဒေကိုဦးသိန်းစိန်လက်မှတ်နဲ့ပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းပါတယ်ဒီကိစ္စကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်ယူဆောင်ရွက်ရမယ်လို့ဆိုပါတယ်ဒီနေရာမှာမရှင်းမလင်းဖြစ်နေပါတယ်ဥပမာပြည်လုံးကျွဆန္ဒခံယူပွဲကိုလွှတ်တော်ကတတ်မှတ်တဲ့ကာလအတွင်းကျင်းပရမှာဖြစ်ပြီးကျင်းပမဲ့နေ့ရက်ကိုအ ਨੇ စုံရက်ပေါင်း30ကြိုတင်ကြေညာရမယ်လို့ဆန္ဒခံယူပွဲဥပဒေအခန်းနှစ်မှာဖော်ပြပါတယ်ဒါပေမဲ့ဆန္ဒခံယူပွဲကျင်းပရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်တတ်မှတ်တဲ့အခန်းလေးမှာလည်းဆန္ဒခံယူပွဲကျင်းပမဲ့အချိန်ကာလကိုကော်မရှင်ကတတ်မှတ်ရမယ်လို့ဖော်ပြပြန်ပါတယ်ဆန္ဒခံယူပွဲကျင်းပခြင်းကိုလွှတ်တော်ကရောကော်မရှင်ကရောတတ်မှတ်နိုင်တယ်လို့ဖြစ်နေပါတယ
်ဆန္ဒခံယူပွဲဥပဒေမပြတ်တမ်းမီတပတ်အလိုမှာဆန္ဒခံယူပွဲကိုမေလမှာကျင်းပနိုင်လိမ့်မယ်လို့လွှတ်တော်နာယကဥရွှေမန်းကပြောပါတယ်ဒါပေမဲ့လူထုကိုချပြရမယ်ပြင်ဆင်ပြီးတဲ့အခြေခံဥပဒေမူကြမ်းဘယ်အဆင့်ရောက်နေပြီဆိုတာကိုတော့မသိနိုင်သေးပါဘူးဒါကြောင့်ဥရွှေမန်းပြောတဲ့မေလဆန္ဒခံယူပွဲကိုမဖြစ်နိုင်ဘူးလို့လွှတ်တော်အမှတ်တွေပြောနေတာကြားလာပါပြီအခြေခံဥပဒေကိုပြင်ဆင်ဖို့ပြီးကိုင်းဖြိုးအမှတ်အားလုံးနှိပါသဘောတူပြီးဖြစ်လို့စစ်တပ်ကိုယ်စားလှယ်ရဲ့ထောက်ခံမှုရရှိဖို့ကိစ္စဟာစီဦးစီးကျုံနဲ့တမရအပေါ်မှာမူတည်တယ်လို့အခြေခံဥပဒေပြင်ဆင်ရေးကော်မတီအတွင်းရေးမှူးဦးအေးမောက်ကပြောကြောင်းဧပြီလ25ရက်နေ့တုန်း 7 day daily သတင်းစာမှာဖော်ပြပါတယ
်အခြေခံဥပဒေကိုပြင်ဆင်လို့စိတ်မရှိတာကြောင့်စီဦးစီးကျုံတမဒလွတ်တော်ဥက္ကဋ္ဌနဲ့ဒေါ်စုတို့၄ဦးတွေ့ဆုံဆွေးနွေးဖို့2013နိုဝင်ဘာမှာဒေါ်စုတင်ပြတာကိုတမဒကလက်မခံပါဘူးတနှစ်ကြာတဲ့အခါ2014နိုဝင်ဘာမှာတမဒဒေါ်စုလွတ်တော်ဥက္ကဋ္ဌ2ဦးစီဦးစီးကျုံနဲ့တိုင်းရင်းသားကိုယ်စားလှယ်6ဦးတွေ့ဆုံဆွေးနွေးဖို့လွတ်တော်ကဆုံးဖြတ်ပေမဲ့တမဒကလက်မခံဘဲ48ဦးဆွေးနွေးပွဲနဲ့တုံ့ပြန်ပါတယ်ရွေးကောက်ပွဲနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကသာတမဒနဲ့စီဦးစီးကျုံကဦးစားပေးတာထင်ရှားလာပါတယ်လွတ်တော်ကထပ်မံတောင်းဆိုတော့မှပြဿနာမဖြစ်အောင်ဧပြီလ10ရက်နေ့မှာပထမအကြိမ်6ဦးဆွေးနွေးပွဲကိုကျင်းပပါတယ်မပြီးပြတ်နိုင်သေးတဲ့အတွက်ဒုတိယအကြိမ်6ဦးဆွေးနွေးပွဲကိုမကြမီကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ
်။ဒါပေမဲ့အခြေခံဥပဒေကိုဦးသိန်းစိန်နဲ့ပြီးခိုင်ဖြိုးပါတီထိပ်ပိုင်းခေါင်းဆောင်အချုပ်ကလည်းပြင်ဆင်နေတာမဟုတ်တဲ့အတွက်6ဦးဆွေးနွေးပွဲဟာတာဝန်ကြီးအောင်ဟန်ပြလုပ်တာသာဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌသူရဦးအောင်ကိုကပြောကြောင်းမေလ9ရက်နေ့ထုတ်မျက်စိမှသတင်းမှဖော်ပြပါတယ်။ဒေါ်စုနဲ့မဟာမိတ်လုပ်ဖို့ဝင်မလေးတဲ့သူရဥရွှေမန်းကတော့ရွေးကောက်ပွဲမတိုင်မီအခြေခံဥပဒေကိုပြင်ဆင်ပြီးရွေးကောက်ပွဲပြီးရင်ပြင်ဆင်ထားတဲ့အခြေခံဥပဒေကိုကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း VOA နဲ့တွဲဆုံမေးမြန်းခန်းတွေမှာပြောသွားပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အမိန့်အတိုင်းအခြေခံဥပဒေရေးဆွဲတဲ့အမျိုးသားညီလာခံကိုကြီးကြပ်ခဲ့တဲ့ဗိုလ်ချုပ်ကြီးသိန်းစိန်ဟာဦးသိန်းစိန်ဘဝမှာအခြေခံဥပဒေကိုပြင်ဆင်ဖို့အခက်အခဲတွေ့နေပုံရပါတယ်။ကာကွယ်ရေးဦးစီးချုပ်ကတော့ဗိုလ်ချုပ်မှူးကြီးတန်းရွှေချပေးထားတာကိုပြင်ဆင်ဖို့စိတ်ဝင်စားပါဘူး။ဒါကြောင့်ဦးသိန်းစိန်အစိုးရဟာအခါအရန်ကိုသာပြုပြင်ပြီးအနှစ်သာရကိုမပြုပြင်နိုင်ပဲဖြစ်နေပါလေ။ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်မဲ့ရွေးကောက်ပွဲကျင်းပရင်ဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးကိုလည်းကဘာမှာအယုံကြည်နည်းလာပွဲရှိပါတယ်ခင်ဗျာ။
တနင်္ဂနွေနေ့နဲ့ခင်ဗျူအေမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။အခုတော့ဒေါ်လာလတန်းတင်ဆက်နေတဲ့ American Indian အသုံးနှုန်းသင်ခန်းစာကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီရှင
်။ဒီသတင်းပါပြည်တယ်လို့ဒိဗေရတဲ့ run ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဦးဆုံးတင်ပြပေးမယ့် idiom အသုံးကတော့
runs in the blood
ဖြစ်ပါတယ်စာလုံးပေါင်းက RUNS runs ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာစီစင်းတယ်လို့အဓိပ္ပာယ်ရပါတယ် INN ကအထဲမှာ BLOOD blood ကသွေးလို့ဖြစ်ပြီးစုစုခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့သွေးထဲမှာစီးနေတာဖြစ်ပါတယ် idiom ဆိုတဲ့ the white အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်း မျိုးရိုးလိုက်ဖြစ်တာသွေးထဲပါနေတာဗီဇကပါနေတယ်ဆိုတဲ့အတုံးလုံးနဲ့တူတယ်လို့ဆိုရမှာပါဒီနေရာမှာ blood အစားမိသားစုလို့တေးပြရတဲ့ family ကိုအစားထိုးပြီးတော့လေ runs in the family လို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ high blood pressure runs in our family so we have to be carefulto eat less salty food and exercise regularly
ကျွန်တော်တို့မျိုးရိုးတွေမှာသွေးတို့ရှိတယ်ဒါကြောင့်ကျွန်တော်တို့အစားအသောက်ကိုသတိထားရမယ်အငန်းလျှော့စားရမယ်လေ့ကျင့်ခန်းလည်းမှန်မှန်လုပ်ရမယ်လို့ဒီပဲရပါတယ် George ကိုပြီးတဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ High blood pressure runs in our family so we have to be careful to eat less salty food and exercise regularly
ခုဒုတိယတင်ပြပေးမယ် EDM အသုံးကတော့
To run amok?
ဖြစ်ပါတယ်။စာလုံးပေါင်းက RUN run ကပြေးတာ AMOK amok ကဒီနေရာမှာမလေးရှားစကားကဆင်းသက်လာပြီးဒေါသကြီးလွန်းလို့စိတ်မထိန်နိုင်ပဲထင်ရဆိုင်တောင်းကြတာမျိုးကိုဆိုတာဖြစ်ပါတယ်။အင်္ဂလိပ်ဘာသာစကားမှာနိုင်ငံခြားဘာသာစကားတွေကနေ loan words ဆိုတဲ့အငှားပြုထားတဲ့ဝေါ်ဟာရတွေရှိပါတယ်။ဒါဟာအဲ့ဒီစကားလုံးတစ်လုံးဖြစ်ပါတယ်။နောက်ပိုင်း British colony ဖြစ်တဲ့အိန္ဒိယမှာလည်းဒီအတုံးကိုဆက်သုံးလာပြီးစင်မုံယိုပြီးမြင်းမြင်းတပြကိုလိုက်ဖြက်စီးနေတာကိုလေ The elephant has run amok လို့ပြောလို့ရပါတယ်သူတို့ပြင်အာရှဝေါ်ဟာရကိုအခြေခံတဲ့ဒီအတုံးကိုကိုလိုနီခေတ်ကဝတ္ထုဆောင်ပါတွေကြပြတွေမှာရေးသားကြတာတွေ့ရပါတယ်နောက်ပိုင်းနေ့စဉ်ဘဝတွေမှာတော့လူတွေဗျံပဒါရှောက်ရမ်းနေတာကိုရည်ညွှန်းသုံးတယ်လို့စနစ်တစ်ခုဟာဖြစ်ချင်ရဖြစ်နေရင်လေrun a mock ye lo tin sa thong ma de di thong ne pat de lo george ko pi de u ma ko le la chi cha ya aw ba
when his client was refused bail by the court the lawyer said the justice system has run amok
tu mu de go tia yong ga a ma khan pe bu nyin su lai de twe chang shi ni phit tu ga tia ye sni ha phit chin ya phit ni bi lo pyo lai de lo de be ya ba de George ko pi de uma ko naw ta khaw le la chi cha ya aw ma
When his client was refused bail by the court the lawyer said the justice system has run amok
ku naw sun tin pya pi me idiom a thong ga ro
run for the money
phit par de UN run ga pi da FOR ga atwe MONEY money ga ngwe lo lon kaw de be ya bi su khu hun ye dai yai de be ga ro ngwe atwe pi khain na phit par de idiom su le tuwa de be ma ro de be na myo shi par de ပထမအဓိပ္ပာယ်ကတော့ကိုပေးထားတဲ့ပြန်ရတာကတန်တဲ့သဘောမျိုးဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ I am lucky this week. The stock market was strong, so I ran for my money in the stock.
ဒီတိမ်ပါကျွန်တော်ကန်ကောက်နေလေ။ Stock ဈေးကွက်ကလည်းအကောက်နေ။ကျွန်တော် Stock လည်းယင်းနှိမ့်နှံထားတာယင်းနှိမ့်နှံရကျိုးမြတ်သွားတယ်လို့ထိပေရပါတယ်။ George ကိုပြီးတဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
I am lucky this week. The stock market was strong, so I ran for my money in the stock.
ဒုတိယအဓိပ္ပာယ်ဖြစ်တယ်။ပြိုင်နေတဲ့နေရာမှာကိုပြိုင်ပဲနဲ့အခြေအနေဖြစ်ရတယ်။သူနဲ့လိုက်မိအောင်မင်းစူးစမ်းရတယ်ဆိုတဲ့အခြေအနေမျိုးဆိုရင်လေ run for the money ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ဆိုပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
John got a run for his money playing cards with Tom. He's lucky he got back the money he was losing at first.
John nga Tom ne phe ga sa da mne nai aw ga sa lai ya de. Tu kan kaung lo a so bai ma shoun tha de ngwi pyan a nai ga sa nai ke de lo ti be ya ba de. George ko pi de u ma ko naw ta khaw le la chi cha ya aw ma.
John got a run for his money playing cards with Tom.He's lucky he got back the money he was losing at first.
ဒီတိမ်ပါ run ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
runs in the blood, run amok, run for the money.
တို့ဖြစ်ကြပါတယ်။နောက်တိမ်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။မကြခင်မိနစ်ပိုင်းအချိန်အတွင်းမှာတော့စနေနေ့ညတိုက်ရိုက်လေးလှိုင်းအစီအစဉ်ကိုနားဆင်ရတော့မှာပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00အထိဆက်လက်တင်ဆက်သွားမှာပါလိုင်းဒိုမီတာ24 32 49တို့ကအပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုံးလွှင့်သွားမှာပါရှင် VOE မြန်မာပိုင်းကထုံးလွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်ဒါအပြင် VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့နေ့စဉ်မြန်မာစံတော်ချိန်ည9:00ကနေ9:00ခွဲအထိ Asia Set 7 Jodu ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်တော့မှာပါအရှိတောင်အရှဒေတာရဲ့ပြည်တနာဖြစ်လာတဲ့လှေစီးပြေးဒုက္ခသည်တွေရဲ့အရေးတော်ရရှင်တွေရဲ့အမြင်တွေပါဝင်ဆွေးနွေးထားပါတယ်ကိုသားညွန်ဦးနဲ့အတူထုတ်လုပ်သူမတ်စုမွန်ကတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီနေ့ဒေတာတွေမှာဒေတာတင်းမှာကျွန်တော်တို့တော်တော်လေးပလောရိုက်နေတဲ့ဒီလှေစည်းပြေးဒုက္ခသည်များအရေးကိစ္စဖြစ်ပါတယ်လှေစည်းပြေးဒုက္ခသည်တွေအခုဒီပင်လယ်ထဲမှာမျောနေတဲ့ကိစ္စကမ်းနေပေါ်မှာအင်ဒိုနီးရှားမလေးရှားစတဲ့ဒီနေရာတွေမှာအဲ့ဒီနေရာတွေကိုရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲကျွန်တော်ဒေတာတင်းမှာဆွေးနွေးပွဲကလည်းအခုလာမယ့်မေလ29ရက်နေ့မှာကျင်းပကြဖို့ရှိပါတယ်အဲ့တော့ဒေတာတင်းပူးပေါင်းဆောင်ရွက်မှုလုပ်ဖို့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကနေပြီးတော့တိုက်တွန်းထားပါတယ်ဒီနေရာမှာကျွန်တော်တို့လှေစည်းပြေးဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ချင်းကမှုတွေမတူညီကြတာတွေ့ရပါတယ်နိုင်ငံလိုက်ခုနပြောလို့ကုလသမဂ္ဂအပါဝင်အနောက်နိုင်ငံချုပ်ကတော့ဒီလူသားချင်းစာနာမှုအကူအညီမှုလူသားချင်းစာနာမှုဆိုတဲ့အမြင်နဲ့ချင်းကတာတွေ့ရပါတယ်ဒေသတွင်းနိုင်ငံချုပ်ကတော့ဒါဟာ migration ရွှေ့ပြောင်းနေထိုင်မှုဆိုတဲ့ပြဿနာမျိုးနဲ့ချင်းကတာတွေ့ရပါတယ်မြန်မာနိုင်ငံပါဝင်ချုပ်နိုင်ငံတွေကတော့ဒီ human trafficking ခေါ်တဲ့လူကုန်ကူးမှုပြဿနာရဖြစ်တယ်ဆိုတဲ့ချင်းကမှုလည်းတွေ့ရပြောတာတွေ့ရပါတယ်ဘယ်လိုမကြောက်ခင်ကဆိုရင်ပဲကုလသမဂ္ဂတွင်းမှုချုပ်အပါဝင်နိုင်ငံတော်များများကတော့ဒီပြဿနာရဲ့ဇင်းမြစ်ကိုကင်တွေဖြည့်ရှင်းကြဖို့ဆိုပြီးတော့မြန်မာနိုင်ငံပါဝင်ဒေသတွင်းနိုင်ငံတွေကိုတိုက်တွန်းထားတာရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီအခုဆွေးနွေးပွဲမှာတော့ဒီလှေစည်းပြေးဒုက္ခသည်များရဲ့အရေးကိစ္စနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံရဲ့ချင်းကပ်မှုဘလူးဖြစ်တဲ့လေဒီပြဿနာဟာဘလူးပြဿနာမျိုးလဲဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ပါ။ပါဝင်ဆွေးနွေးဖို့အတွက်ဆိုပြီးတော့ကျွန်တော်ဖိတ်ခေါ်ထားတာရှိပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးလှဆွေကိုဖိတ်ခေါ်ထားပါတယ်။နောက်တစ်ခုကဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥရွှေမောင်းကိုဖိတ်ခေါ်ထားပါတယ်နောက်ထပ်ပြည်သူ့ထွတ်ကူစလေတူဖြစ်တဲ့ဥဖေးတန်းကိုလည်းဖိတ်ခေါ်ထားသလိုပဲကျွန်တော်တို့ VOA ကနေပြီးတော့ဒီသတင်းတောက်ဖြစ်တဲ့ရခိုင်ဒေသကိုသွားရောက်ပြီးတော့သတင်းညူခဲ့ဘူးတဲ့ကိုစင်လက်အောင်ကိုလည်းဖိတ်ခေါ်ထားပါတယ်သူကတော့ဒီလက်ရှိရခိုင်ပြည်နယ်ကသူ့ရဲ့အတွေ့အကြုံကိုရှင်းပြပေးမှာဖြစ်ပါတယ်ကျွန်တော်တို့ဘာဒီဆွေးနွေးပွဲအတွက်ဝင်ရောက်ဆွေးနွေးလို့ရဆိုပြီးတော့တယ်လီဖုန်းနံပါတ်ပေးဖို့ထားလူအတော်များများလည်းရှိပါတယ်ကျွန်တော်ရနိုင်တော့ခေါ်ပါပါအခုတော့ကျွန်တော်တို့ပေးနိုင်ဆွေးနွေးမဲ့သူတွေကိုဖုန်းကိုရအောင်ခေါ်နေတော့တော်များမရသေးပါဘူးဥရွှေမောင်းတော့ line ပေါ်ရောက်နေပါပြီဥရွှေမောင်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ဥရွှေမောင်းခင်ဗျာခုနကကျွန်တော်ပြောသွားလို့ပါပဲဒီလှေစည်းပြေးဒုက္ခသည်များပြဿနာရဲ့ဇင်းမြစ်ကိုရှာဖွေကြဖို့ဆိုပြီးတော့အတွင်းမှုချုပ်ကုလသမဂ္ဂအတွင်းမှုချုပ်ကလည်းတိုက်တွန်းပါတယ်နိုင်ငံတော်များများလည်းတိုက်တွန်းနေပါတယ်အခုစီဝေးကလည်းအခုမေလ29ရက်နေ့ဆိုရင်ဒေသတွင်းစီဝေးလုံးမှာဖြစ်ပါတယ်ပြဿနာရဲ့ဇင်းမြစ်ကဘာလို့ဥရွှေမောင်းအနေနဲ့ယူဆပါလဲ
ဟုတ်ကဲ့ဒီဘော့ပီပလ်ရဲ့ပြဿနာရဲ့ဇင်းမြစ်ဆိုရင်ကျွန်တော်နှစ်ပိုင်းပြောရမယ
်ဟုတ်က
ဲ့မြန်မာနိုင်ငံရဲ့ပြည်သူ့တော်ဘူးတွေဆိုတော့
ဟုတ်ကဲ့
ကျွန်တော်မြန်မာနိုင်ငံတိကျလို့ပြောပါမယ်ဘာလို့လဲနိုင်ငံတိကျမပြောပါဘူးဆိုတော့မြန်မာနိုင်ငံဘော့ပီပလ်တွေကအာကျွန်တော်တို့ဟောဘောခက်မဲ့ကြီးမထောင်ကနေ300ဝန်းကျင်လို့အဲ့လိုရောက်နေလို့ပြောပါတယ်တပြားရီကအဓိက root cause ကဘာလဲဆိုတော့တော့အချက်၄ချက်ဖြစ်နေကြနံပါတ်၁ကဘာလဲဆိုတော့ဒီမိတ်ကြီးရခိုင်ပြည်နယ်မှာပြည်ခိုင်ပေါ့နော်အဲ့ဒီမှာအာကျွန်တော်တို့အဲ့ဒီပြည်သူတွေက IDV ကတ်မှာနေနေရတယ်ဒုတိယတစ်ချက်ကအဲ့ဒီက IDV ကတ်နဲ့ဒီစစ်တေပြောပါဝင်ကျွန်တော်ရခိုင်ပြည်နယ်ကမြို့နယ်အားလုံးဒီမှာเนาะကျွန်တော်ဒုတိယမောင်းလို့ပါဝင်ပေါ့သူရခီးသွားလာမှုကဟိုကတ်တဲ့ကျန်ထားတာပေါ့เนาะခီးသွားမယ်ဆိုရင်ရကျွန်တော်ရှောက်ရတယ်အဲသူတို့ကခီးနေရမှာတော့ရတယ်ဆိုတော့ဒီခီးသွားလာမှုကတ်တဲ့ဆိုတဲ့စကားကတော်တော်လေးနေနေပါတယ်เน ဟုတ်ကဲ့နော်မိသားစုလူတို့ရဲ့ခရီးပေါ်လာမှုကတည်းကဆိုရင်အဲ့ဒါသူတို့ရဲ့စက်နေတဲ့ဗတ်တိကဝိဇ္ဇာအားလုံးမှာပြောင်းအသက်ဖြစ်ပါလေနော်အချို့ပြောရင်တော့အဲ့ဒီလူမှုစုဘဝကိုပတ်တိခဲ့ကြတယ်နော်နံပါတ်၃ချက်ကဒီကျွန်တော်တို့ဒီခိုင်ပြင်းတွေကနော်ဒီလူမျိုးမွတ်စလင်တွေနိုင်ငံသားစီစီရေးတပြတ်တိကဒီနေ့ချင်းဒီမပြေမကြမရင်းမရနော်ဖြစ်နေတယ်လူကြီးရလို့ဇဝဇဝဖြစ်နေတယ်ဒီမျိုးလင်းချက်ကတော့နော်သူကပြင်းနေတဲ့ပုံစံလိုဖြစ်နေတယ်အဲ့ဘာမှကျွန်တော်တိရကြသူကမပြရဘူး။ဗဒီရတပိုက်။ဒါနဲ့လေးချက်ကကျွန်တော်ပြခဲ့တဲ့ဒီမဆလာ30တည်းနေမှာကျွန်တော် white card တွေက expire ဖြစ်သွားပြီလို့ကျွန်တော်နိုင်ငံတော်ကလည်းကြေညာတယ်။နောက်မေလ30တည်းဒီမလပြင်းပေါ့။အဲဒီအရေကိုပြန်လဲအဲ့နေရလို့ဒီလိုပဲကျွန်တော်ကကြေညာထားပါလေ။ဒါတော့ဒီအချက်၄ချက်ကိုကျွန်တော်တို့ဒီပုံမှန်မူတည်ပြီးတော့မှကျွန်တော်တို့ဒီခိုင်ပြင်းကြီးကနောက်ဒီမျိုးစီရုံးညာရရလေ။ဒါတော့ဒီလိုတဲ့ feature ကမပြေမချမရေမရဇဝေဇဝဖြစ်တော့အဲ့ဒီကျမနော်အားလုံးတော့ဖတ်ခါတာမဟုတ်ပါဘူးအဓိကသွားတဲ့ဒီပေါ့ဒီလူတွေကဒီအချက်တွေကိုအခြေခံပြီးမှအဲသွားတယ်ဒီဟာတွေကလည်း root cause ဖြစ်ပါတယ်လို့ကျွန်တော်သုံးပြပါတယ
်ဟုတ်ကဲ့ခုနကဥရှိမောင်ပြောသွားတဲ့အထက်မှာမြန်မာနိုင်ငံဘက်ကလှည်စည်းပြေးတည်ထွက်ခွာရဆိုတာကဘယ်နေရာကဘယ်ဒေသကထွက်ခွာတာလဲစခန်းတွေဒီဒုက္ခသည်စခန်းတွေကလားတခြားဘယ်နေရာတွေကလို့သိထားပါလဲ
ဒါကခဏလေးပြောပါမယ်အခုကဒီလူမောင်ကိုပြေးကြရရဲ့ကျွန်တော်တို့ဒီလုံးလုံးလေးသွားလာလုံရှားတိုင်းလို့ကြောင့်ကျွန်တော်တို့ဒီကြောက်တော်မျိုးနေနောက်တစ်ခါဒီဘက်ကကျွန်တော်တို့ဘူးတီတော်နော်ပြီးတော့ရှင်ပောင်းတော်ပေါ့နော
်ဟုတ်ကဲ့
အဲ့တော့အဲ့ဒီဘူးကြောက်တော်တော့ဘူးတီတော်တို့ဒီအားလုံးကသူတို့ဆက်သွားတဲ့နေရာကတော့ဒီများသောအားဖြင့်ဒီပောင်းတော်တောင်ပိုင်းကနေရာတွေဖြစ်ပါလေ
ဟုတ်ကဲ့ပါခင်ဗျာဥရှိမောင်ကျေးဇူးပါခုနဥရှိမောင်ပြောသမျှကိုကျွန်တော်အချင်းချုပ်ရမယ်ဆိုရင်တော့သူကတော့ပြောတာကဒီလှည်စည်းပြေးဒုက္ခသည်တွေမှာဘင်္ဂလားဒေ့ရှ်နိုင်ငံကသွားတဲ့လူရှိလို့မြန်မာဘက်ကလူတွေလည်းရှိပါတယ်တဲ့မြန်မာဘက်ကလူတွေဘာကြောင့်လို့ထွက်လဲဆိုတဲ့အရင်းပြပြဿနာကိုသူပြောတဲ့အခါမှာအဲဒီသူတို့ဒေသတွင်းမှာခီးသွွားကန့်သတ်မှုတွေသွားလာခံကန့်သတ်ခံမှုတွေနိုင်ငံသားဖြစ်တည်မှုဆိုင်ရာပြဿနာတွေဒီပြဿနာတွေကိုထောက်ပြပါရခင်ဗျာကျွန်တော်မျိုးသားလွတ်တော်ကုစလေဥလှဆွေကိုမေးချင်ပါတယ်ဥလှဆွေကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဥလှဆွေခုနကကျွန်တော်ပြောသလိုပါဒီလှည်စည်းပြေးဒုက္ခသည်တွေရဲ့ကိစ္စကမြန်မာနိုင်ငံကတချို့ပါဝါတယ်လို့အခုကပြောနေပါလေအဲ့တော့ဒီကိစ္စအရင်းမြစ်ပြဿနာကိုဇင်းမြစ်ကိုဖြည့်ရှင်းဖို့တိုက်တွန်းတဲ့အခါကျတော့ပြဿနာဇင်းမြစ်ကဘာလို့ယူဆပါလဲ
မြန်မာနိုင်ငံကအဲ့ဒီလိုပါတယ်ဆိုရင်တောင်မှသူတို့ရဲ့ origin country ကတော့ဘင်္ဂလားဒေ့ရှ်ပဲဘာဖြစ်လို့ဆိုတော့သူတို့ကမြန်မာပြည်ကို transit လို့သဘောထားပြီးတော့ခေတ္တလာရောက်တည်ခိုနေရင်းကနေဟလာတစ်ဆင့်ပြန်ပြီးထွက်ခွာတဲ့အခါမှာမြန်မာပြည်ကိုအသုံးချတာဖြစ်တယ်။ဒါကြောင့်မို့လို့သူတို့ပြေးသွားတယ်ဆိုတာဟာမြန်မာပြည်ကလူပါတယ်ဆိုတော့မှသူတို့ဟာတော့နိုင်ငံသားတတ်မရှိတဲ့သူသို့မဟုတ်နိုင်ငံသားတတ်လို့ရင်ငါရမှမသေးကြပါဘူးကွာဆိုတဲ့လူတွေကပြေးတာပဲဖြစ်တယ်။အဲ့ဒါဟာသူတို့ရဲ့ origin tree ဟာဘင်္ဂလားဒေ့ရှ်ဖြစ်တယ်။ဟုတ်ကဲ့ဒါဒီလိုပြောချင်တယ်ကြာဟုတ်ကဲ့
ကျွန်တော်ဥဖေတန်းကိုလေလိုက်မတင်ကြပါလေဥဖေတန်းကြားပါလားခင်ဗျဟုတ
်ကဲ့ကြားပါလားခင်ဗျ
ဟုတ်ကဲ့ဥဖေတန်းခုနကပြောသွားလို့ပါဥလားဆွေပြောတယ်ဥရှိမောင်ပြောတယ်ဒီပြတနာလှည်စည်းပြေးဒုက္ခသည်တွေရဲ့ပြတနာဇင်းမြစ်ကဥဖေတန်းရဲ့အမြင်ကိုသိချင်ပါလေခင်ဗျဥဖေတန်းကတော့ RNDP ပါတီရပါဟု
တ်ကဲ့ကျွန်တော်တို့နှစ်ပိုင်းပေါ်တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ပြတနာကတော့ရှိပါတယ်အဲလူတွေပောက်ကွဲပြီးတော့အဲအကြောင်းကြီးခက်ခဲတဲ့ပြတနာပေါ့ကျွန်တော်တို့ရခိုင်ပြည်နယ်ရဲ့ပြတနာကတော့ဟိုဒီဘင်္ဂလီတွေအမြင်နဲ့အဲ့မှာဟိုအခြေခံစာဝတ်နေပေါ့နော်ကျွန်တော်ဒီမလီဒီမကပ်ပါဘူးကျွန်တော်တခိုင်တကြီးနယ်လုံးမှာရှိရဲ့အဲဒီပြည်သူတွေဟာစာဝတ်နေပြဿနာနဲ့အခက်အခဲတွေအများကြီးကြုံနေရတဲ့ကာလဖြစ်ပါတယ်အဲ့တော့ကျွန်တော်ဒီခိုင်နေလေးပဲအဲနေ့စဉ်ဘယ်လိုကနော်ကျွန်တော်ဟိုညာနဲ့ထောင်နဲ့ရှိပြီးတော့ဒါချစ်ပြောင်းလူသားတွေဒီအိုင်းတို့ဒီမားတို့ဒီလူတွေတွားနေရတာအများကြီးပါပဲအဲ့ဒါပါလဲဆိုတော့အခြေခံစာဝတ်နေမဖြစ်စဘူးကြာဒီခိုင်နေမှာအပြောရှိရင်ပြောရရင်သမီးမမအောင်တော်မစားနိုင်တဲ့လူကြီးများလာတယ်အဲ့ဒါကြောင့်သူတို့ကအဲ့လိုဟိုနေပစ်ဒီတရားလာယူကြည်ရညက်နေရကျိုးတွားရောက်နေတာပဲဖြစ်ပါတယ်အဲ့ဒါမှာဘီလီလည်းပါတယ်ခင်ဗျအဲ့တော့ဘီလီတွေအနေနဲ့ကတ်နေမှာရှိတဲ့ပုံကိုယ်တွေအနေနဲ့လည်းအစားဝတ်နေမပြည့်စုံဘူးဆိုရင်လည်းကျွန်တော်တို့နော်ဟိုကျွန်တော်တို့ခိုင်အရှင်းရသားလူသားတွေတော့ပဲရှိပါတယ်အဲ့သူတို့လည်းအဲ့လိုကြည့်အခြေအနေဆိုးတာမဟုတ်ပါဘူးနောက်ကဘူးရောင်မောင်တို့ကလည်းအဲ့လိုပဲအလုံးစုံလာတော့လာနိုင်တဲ့ကိစ္စမျိုးတွေရှိပါတယ်။အဲ့လိုအစိုးရကညှိမှနှိပ်စက်လို့နိုင်ငံရေးအားဖြင့်ဟာလန်ဟိုရင်းအမြင်မကြည့်လို့သူတို့ဟိုမတရားဆက်ဆံလို့အဲ့လိုမျိုးမဟုတ်ပါဘူးည။အဲ့လိုမျိုးဆိုရင်သူတို့ကအဲ့လောက်ကြီးတွားနိုင်ရအကြောင်းမရှိဘူး။ဒါမှလူကုန်ကူးမှုဆိုတဲ့ပြဿနာကိုတော့ထပ်မစဉ်းစားလို့မရဘူး။အဲဘာလို့ဆိုတော့ဒီတစ်ယောက်ကိုအလကားပို့ပေးတာမဟုတ်ဘူးည။ဒါနဲ့တပိတ်ကနေ၅သိန်းရှိသူတို့အကုန်ကြခံတွားနေကြတာ အဲ့ဒါမှသင်ရတဲ့ဇာတ်လမ်းတွေမတော်နိုင်ပါဘူး။ငွေတွေစုဆောင်းပြီးတော့နော်တကယ်ဒုက္ခတွေမဟုတ်တဲ့လူတွေကစီးပွားရေးအရနေသည့်ဒီလေးအလားအဲ့ဒါယူတီယန်ညက်နေတာဟုတ်ဒေတာကိုဟိုစုံပြီးတော့စီးပွားရေးကတွားနေရတာပဲညီမလေးခင်ဗျ။အဲ့ဒါကြောင့်ကျွန်တော်ကဒါဟိုနိုင်ငံရေးနဲ့မပတ်သက်ဘူး။ဟောပြီးတော့ဒီလိုလူအခွင့်အရေးရှိုးပေါက်တာနဲ့မပတ်သက်ဘူး။ပတ်သက်တယ်ဆိုရင်တော့မဖြစ်စရာပဲဖြစ်ပါလိမ့်မယ်ခင်ဗျ။ဟု
တ်ကဲ့ပါ။အဲ့
ဒါကျွန်တော်ကတော့ဒါအခြေခံအချင်းချင်းရင်ဒေတာရဲ့စီးပွားရေးကျက်တဲ့မှုပေါ်မှာကျွန်တော်ရခိုင်မျိုးပြည်လို့အဲ့လိုရခိုင်မျိုးတော့ကုန်းလမ်းကတော့တယ်ပြည်မျိုးကတော့ရေလမ်းကတော့တယ်အဲ့လိုတွားနေကြတာဖြစ်တဲ့တည်းနဲ့အဲ့ဒါကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ကိုချက်ချင်းစီတဲ့ဒီလိုအလားကျွန်တော်တို့မတရားမှုမှနှိပ်စက်မှုဆိုတဲ့ပြဿနာမဆိုင်နဲ့အဲ့ကျွန်တော်တို့ရခိုင်ဒေသရဲ့ကြီးဝေးနော်ကျွန်တော်ရခိုင်ဒေသက National Resource အများရဲ့သားနဲ့နော်ဖြစ်ဆက်ဆက်အစိုးရတွေကကျွန်တော်တို့ကိုပြစ်ပေးထားတယ်အလားကျွန်တော်အမေခံဒေသတခုဖြစ်နေတဲ့တည်းနဲ့ဒီလိုချင်းချက်တဲ့မှုတွေကနောက်ပိုင်းမှာဒီလိုဒီအစိုးရအပြုံလိုက်ကြောင်းရှိပြီးတော့ negative PD ချောက်ရရတဲ့အပိုင်းကိုရောက်တာပါလို့ကျွန်တော်ကတော့ပြောချင်ပါတယ်
ဟုတ်ကဲ့ဥပိ္ပတန်ကျေးဇူးပါလေလိုင်းပေါ်မှာခဏနေပေးပါအောင်ကျွန်တော်ဥရှိမအောင်မေးချင်ပါတယ်ခုနဦးလာဆွေရောဘာလို့ပြောထားတဲ့အထက်မှာဒီ boat people လေစီးပြေးဒုက္ခတွေဟာအရင်မြစ်ကသူတို့လာတာကဘင်္ဂလားဒေ့ရှ်ဖြစ်တယ်မြန်မာနိုင်ငံကို transit အနေနဲ့လို့သုံးကြပါတယ် transit အနေနဲ့သဘောထားပြီးလာတယ်လို့သုံးပါတယ်ဥရှိမအောင်ရဲ့အမြင်သိချင်ပါတယ
်အဲဒီကတော့ကျွန်တော်အမြင်ကွဲပါတယ်ကျွန်တော်အဲ့ဒါကိုသဘောမတူပါဘူးခုနကပြောလို့ဘင်္ဂလားဒေ့ရှ်ကလူကလာတယ်မြန်မာနိုင်ငံကို transit လုပ်တယ်ဆိုရင်ကျွန်တော်ပြီးတော့ကသူတို့ဒီမြန်မာကန်ယူတဲ့ကိုဖြတ်ပြီးမှဒါ transit လုပ်တာဖြစ်ကုန်ဖြစ်နေပါတယ်ဒါတော့သူရဲ့ destination ကတော့မြန်မာနိုင်ငံမဟုတ်ပါဘူး။အဲဒါကခုနကကျွန်တော်တို့တော့ပြည်သူ့တော်ကိုယ်စားလှယ်ဥပဒေနဲ့ပြောသွားတယ်လို့အဲသူကခုနကပြောတဲ့ရေကြီးရမြေလျော်သွားကြတယ်နော်။သူရခိုင်မျိုးသားလေးသွားတယ်။ကျွန်တော်တို့ကစီရင်ရေးလေးသွားတယ်။သူသွားတဲ့အခါမှာသူက main အဓိကသွားတာကဒီမလေးကျပါ။ဆိုတော့ကျွန်တော်တို့ကဥပမာတစ်ခုပြောရရင်2000နှစ်ကနေအခု2015ခုအထင်တော့မနေပါဘူး။အဖြစ်အပျက်အဓိကပြောရရင်ကျွန်တော်မွန်ပြည်နဲ့ရေမျိုးပါလေမူဒီရောင်ကမောင်တော်ကကျွန်တော်တို့ဒီမြောက်ဦးကသူတွေကလူတွေကအဲဒီရောတော့သူတို့ကတွားရင်းနဲ့သူတို့အရောဒီတိုင်းမှာမိတယ်ငွေကြီးနဲ့ရေးမျိုးမှာမိတယ်မိတဲ့အခါကျတော့သူတို့ကိုပြန်ခေါ်လာတယ်ပြန်ခေါ်လာပြီးမှကျွန်တော်တို့ရခိုင်ပြည်နယ်ကိုပြန်ချပေးတယ်အဲ့မှာကျွန်တော်တို့ပြန်ပြီးတော့ပို့ပေးတယ်အဲတချို့လည်းအဲ့ဒီမှာတော့သူတို့ဒီလေးပြောပုံမှန်တွေရနော်အဲသူတို့အဲ့ဒါမျိုးပြစ်တယ်လည်းပေးတာလည်းရှိတယ်ဆိုတော့အကူရကအဲ့ဒီပုံစံတွေကဘန်းနေတဲ့ကနေလာပြီးမှမြန်မာနိုင်ငံကိုဆက်ပြီးလုပ်လို့ဆိုရင်ဒီလိုကျွန်တော်ရခိုင်ပြည်နယ်မှာဒီခိုင်ပြည်နယ်အစိုးရညတော်လောက်ဝကရာစီမံပြီးတော့ပြန်လေနေရာချပေးတာလို့ပြည်ကြောင်ကိုပို့ပေးတာလို့အမှရှိတော့ဘူးအဲ့တော့ transit တွေတပေါ်နဲ့လာရဆိုတာကသူတို့ international water ကနေတွားလေခါမှလေအချို့အားလည်းဆိုမိရရှိပါတယ်ဟိုတနေ့ကလည်းကျွန်တော်တို့ဟောပေါ့နော်ဟိုရခိုင်ပြည်နယ်ကြီးကိုပြောတယ်လို့အဲဟောပေါ့နော်လူစက်ပြောက်ကိုမိတယ်အဲသူတို့ကလည်းမိတာနဲ့ချက်ချင်းဟိုတဲ့နယ်ကိုပို့ပေးတော့တပည့်နယ်ကလည်းနိုင်ငံသားဆိုတော့အဲသူကဒါလက်ခံတော့ပေါ့ဘယ်လိုလဲအခုကျွန်တော်တို့ပြောတာကဒီမြန်မာနိုင်ငံပြန်ထောက်ကူပေးတဲ့လူတွေကိုကျွန်တော်ကအဲ့ဒီဒေသကပြည်သူ့ဘက်ကလို့ဖြစ်တဲ့ပြည်သူ့ကိုလည်းဖြစ်တဲ့ဒါပြည်သူနဲ့ကျွန်တော်အနည်းငယ်အဖြစ်အတွက်ဆက်သွယ်မှုရှိတဲ့အတွက်ဒါကျွန်တော်ပြတာပ
ါ
နိုင်ငံသားတစ်ခြားကတော့နိုင်ငံသားကမရှိတာကတော့ပြန်လိုက်တယ်ဒါပေမဲ့ဒီနိုင်ငံကဘယ်လိုဘာလို့မရှိတာလဲကျွန်တော်ခဏခဏလွတ်တော်ထဲမှာပြောတာဒါကကျွန်တော်တို့ပြည်တော်ပြည်သူကြီးတွေအားလုံးကြားပြီးပြရတဲ့အတိုင်းပါပဲအဲ့တော့1990ခုနှစ်မှာမြန်မာနိုင်ငံလုံးမှာအမျိုးသားမျက်ပုံနဲ့တိုက်စော်ထားတဲ့ဒီနဲ့နိုင်ငံသားစုစုနဲ့တိုက်စော်ကိုလုပ်ခဲ့ပေမဲ့ကျွန်တော်ရခိုင်ပြည်နယ်မှာတော့အကြောင်းမျိုးနဲ့နောက်စီမံချက်တစ်စုံတရာပုံစံနဲ့မပေးပြထားရတာမပေးပြထားတဲ့အတွက်ကျွန်တော်တို့ကဒါဒီဒီကနိုင်ငံသားကတည်းကမရှိဘူးဆိုတော့လေ1990ခုနှစ်ကနေစပြီးတော့လက်ခံကိုတိုက်စော်ပေးရတာ
အဲ့ဒီ
ကတော့ဆိုရတာအဲ့ဒီလက်ခံပြရတာကကျွန်တော်မနေ့ကနေ့ကပဲခုနကပြောသမားကြီးအမိတ်နဲ့မစ္စတာ30ပြည်မှာအဲကျွန်တော်ပြဖြစ်လိုက်တယ်ဆိုတော့အစကတည်းကဒီလိုနိုင်ငံသားစီစဉ်ရေးလုပ်ပြီးတော့စီစဉ်ရေးတက်ပြတွေထုတ်ပြရမှာမထုတ်တဲ့နှစ်ပေါင်း20ကြာတော့မှအဲဒီတွေကိုကျွန်တော်ကပေးရတဲ့ယာယီတက်ကလက်မှတ်ကိုလေပြန်ရုပ်ပြကြတော့ယာယီလက်မှတ်ကိုတော့ရုပ်ပြရမှာပါဒါပေမဲ့ကျွန်တော်အမြင်ရရုပ်ပေးနေဆိုရင်အဲသူတို့ကတခုခုပေးပြီးမှရုပ်ပေးတာပြီးပုံမှန်တဘောဝကြတယ်အခုကဘာမှမပေးဘူးနဲ့ပြန်လေရုပ်ပေးတော့ဟိုဒါသူကင်းတဘောတွေတခုပေးရတဲ့အဲဒီရဟိုဒါလေးကိုကျွန်တော်တို့ကဒီချိုးရောကတွေဖြစ်ပြီးတော့ဒါပြည်ရအနာဂတ်အတွက်အဲဒီမျိုးမျိုးကြီးပြင်းနေလို့ဖြစ်လို့ဒီလိုဆုံးပြတာပါ
ဒါကြောင့
်ဒီလူတွေကနိုင်ငံသားစီစဉ်ရေးကပြမရှိတဲ့အတွက်မြန်မာနိုင်ငံကမဟုတ်ဘူးဒါကတခြားနိုင်ငံကလည်းလာပြီးတော့ဆန်စစ်တော့ပြင်းလို့ပြောလို့ဖြစ်တော့ဒီတကယ်ပဲဘယ်နဲ့နိုင်ငံလာပြီးမှပြည်လေကြောင့်ကပြောရတဲ့လူတွေနဲ့ကျွန်တော်တို့ရခိုင်ပြည်နယ်ကနေပြောတဲ့လူတွေ တန်ကြံပါဘူးလို့ကျွန်တော်ဒီလိုပဲ
ဟုတ်ကဲ့ဥရှိမောင်ကျေးဇူးပါကျွန်တော်ဒီကျွန်တော်တို့ view ရေးသတင်းတောက်ကုစင်လက်အောင်ကိုလေးလိုက်မော်တင်ပြပါလေကုစင်လက်အောင်ကြားပါလားကုစင်လက်အောင်ကရခိုင်ဒေသမှာအဲ့ဒီဒေသကိုသွားပြီးတော့သတင်းရိုက်ကူးမှုတွေလုပ်ခဲ့တယ်ဆိုတော့အဲ့ရအတွေ့အကြုံကိုကျွန်တော်သိချင်ပါလေကုစင်လက်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ကုစင်လက်သွားတဲ့အတွေ့အကြုံရဆိုရင်အဲ့ဒီမှာခုနပြောလို့ဒီဒီမွတ်စလင်လူနည်းစုတွေဒုက္ခသည်စခန်းတွေဘာတွေရောကုစင်လက်အောင်ရောက်ဖြစ်လာခင်ဗျာအဲ့မှာ
ဟုတ်ကဲ့ဟိုကျွန်တော်သွားခဲ့တာဒီ2012ခုနှစ်ကျော်လာပြီးဒီဘာဘာဟိတ်တီယုံနေပြီးတော့ကျွန်တော်သွားခဲ့တာပေါ့နော်ဒီ2012ခုနှစ်နိုဝင်ဘာလပေါ့အဲ့ဒီမှာကျွန်တော်စစ်တွေ့မျိုးပေါ်မှာရှိတဲ့ဒီဟိုမွတ်စလင်ဒုက္ခသည်စခန်းရောဒီရခိုင်ဒုက္ခသည်စခန်းတွေရောရောက်ခဲ့ပါတယ်အဲ့အဲ့ဒီမှာတွေ့ရတာတော့ဒီဒုက္ခသည်စခန်းတွေမှာဒီမွတ်စလင်လူမျိုးတွေရောဟိုဒီရခိုင်လူမျိုးတွေရောအများကြီးဖြစ်နေတာတွေ့ရတယ်ဒါပေမဲ့မွတ်စလင်လူမျိုးတွေကတော့ပုံများတာပေါ့နော်ဒီအင်ဂျင်နီယာလူမျိုးတွေ
အခုဒီပုတ်ပြီးပါလေလှည့်စည်းပြေးထွက်ကြတဲ့လူတွေကတော့အဲ့ဒုက္ခသည်စခန်းတွေကဖြစ်ဖို့များလားဘယ်လိုယူဆရလဲဘယ်လိုသတင်းမျိုးကြားလဲ
အာကျွန်တော်တော့ပြစ်နိုင်ပါတယ်အဲ့ဒီဒုက္ခသည်စခန်းကလူတွေလည်းပါမယ်လို့ထင်တယ်ဘာလို့လဲဆိုတော့ဒီပြဿနာတွေဖြစ်လာတာအခုဆို3နှစ်နီးပါးလောက်ရှိပြီဒါပေမဲ့ဒီဒုက္ခသည်စခန်းတွေကတော်တော်အခြေအနေဆိုးတဲ့အနေအထားရှိတော့လူတွေကဟိုစောင့်ဝင်နေရေးတော်တော်ခက်ခဲတဲ့အနေအထားရှိတယ်အဲ့ဒီကြောင့်အဲ့ဒါကြောင့်ပဲအဓိကဟိုရေတီယာမျက်နှာတနေရာရောဒီမျော်လင့်ချက်နဲ့သူကဒီနေရာကိုဆွန့်ခွာပြီးဆွန့်စားပြီးသွားကြတယ်လို့ကျွန်တော်ယူဆတာ
ဟုတ်ကဲ့ကိုစလကျေးဇူးပါလေလိုင်းပေါ်မှာခဏနေပြပါအောင်ကျွန်တော်ဥလဆွေလေလိုင်းပေါ်ပြန်ရအောင်ဥလဆွေကြားပါလားခင်ဗျာ
ကြားတယ်ဗျ
ဟုတ်ကဲ့ဥလဆွေခုနကဥရွှေမောင်ပြောသွားတဲ့အထဲမှာဒီနိုင်ငံသားဖြစ်မှုပြဿနာကိုပါသူကပြောပါတယ်ဒီလူတွေကနိုင်ငံသားဖြစ်မှုပြဿနာလည်းရှိဖြစ်တယ်ကန့်သတ်ခံရတဲ့ရှိတဲ့အကြောင်းကိုသူတို့ထွက်ခွာသွားကြရပါတယ်အဲ့တော့အချိန်ကသူတို့တခုထောက်ပြတာ1990ခုနှစ်ကနိုင်ငံသားစစ်ဆေးရေးကတ်တွေလုတ်ပေးတဲ့အချိန်မှာသူတို့ရခိုင်ပြည်နယ်မှာသူတို့လုတ်ခွင့်မရလိုက်တော့နိုင်ငံသားဖြစ်မှုဆုံးရှုံးခဲ့တယ်လို့ပြောပါတယ်ခင်ဗျာဒီမွတ်စလင်လူနည်းစုကိစ္စကိုဥလရှိကဘယ်လိုပြောချင်ပါလဲ
ဟုတ်ကဲ့တို့တို့ကိုယုံကြည်မှုရှိတဲ့သူကတော့ဘယ်မှပြေးစရာမလိုဘူးပေါ့နောက်ကျောလုံးတဲ့လူကတော့ပတ်ပုံစီအစ်စ်ခံနိုင်ရမှာပေါ့
ကျွန်တော်ဥဖေတန်းကိုပဲအဲ့ကိစ္စမေးချင်ပါလေဥဖေတန်းခုနဥရွှေမောင်ပြောတဲ့ကိစ္စနဲ့ပတ်သက်လို့ဥဖေတန်းရဲ့အမြင်လေးလည်းသိချင်ပါလေ
သူပြောတာကတော့ဒီနိုင်ငံသားကတ်မရှိလို့ဖြစ်ပြရတယ်ပေါ့နော်အဲ့ဒါကတော့ဟိုကျွန်တော်အဲ့ဒါကြာတော့ကျွန်တော်မထောက်ခံနိုင်ဘူးကြာနိုင်ငံသားကတ်ရှိတဲ့ကျွန်တော်တိုင်းရင်းသားတွေလည်းဒီလိုရရတော့နေကြတာပဲဟိုနိုင်ငံကတာကမရှိဘူးသူခွေးရဆုံးချုံးပါတယ်ဆိုတာကတော့တပိုင်းပေါ့ဒါပေမဲ့အခုကြောင်းချွေးပြီးတော့လူသားတွေတွားနေကြတာကတော့နိုင်ငံတခြားကနိုင်ငံတကနဲ့မဆိုင်ဘူးခင်ဗျာတော့သူတွေဖြီးပွားရေးအရာပဲတွားနေတာပြီးတော့နိုင်ငံသားဆိုတာကဒီအင်္ဂလိပ်တွေအနေနဲ့ကျွန်တော်တို့နဲ့တော့နှစ်ပေါင်းဟိုများစွာနေထိုင်ခဲ့တဲ့လူရှိတယ်လို့ဒီနေ့မြန်မာပဲဝင်ရောက်ပြီးတော့ခိုးဝင်နေကြတဲ့တစ်သက်နိုင်ငံကအာဒီလိုလေးရှိရကြအဲ့တော့အဲ့လိုရောနောဒေတာတခုမှာကျွန်တော်တို့ကလူ့လက်စပယ်နဲ့အဲ့တော့ကျွန်တော်တို့ကအကုန်လုံးကလားတမျှကိုနိုင်ငံသားပါဆိုပြီးတော့အဲ့လိုအတိမတ်ပြောဆိုတာဘယ်နိုင်ငံမှာမှ
ဒီမှာကျွန်တော်ဥပေတန်ကိုကျွန်တော်တခုမေးချင်တာကခုနကရခိုင်ပြည်နယ်ရဲ့အခြေအနေကိုဥပေတန်ပြောပါတယ်တော်တော်လေးစဉ်းစားရဖြစ်နေတဲ့စားရေးတောက်ရေးပြဿနာရှိရဒီလိုအခြေအနေမျိုးမှာရောဘင်္ဂလားဒေ့ရှ်လူတွေကဒီလိုဖြစ်နေတဲ့အခြေအနေမှာလာပြီးတော့ပြန်ပြီးခိုးဝင်သွားဗမာပြည်ပြည်ဝင်လာပါမလားဗမာပြည်မှာစိုးရွားနေတဲ့အခြေအနေရှိနေတော့
ဒီလိုမျိုးသူကရှင်းရတယ်ကရှင်းရတယ်မကဘူးသူကလေလူတွေပောက်ကွဲတဲ့နိုင်ငံတစ်ခုဖြစ်နေတော့နေစရာကြောချစရာနေရာတောင်မရှိတော့ဖြစ်နေတယ်ချမ်းကျင်နေလို့ရှိတဲ့နေရာတစ်ခုမှာကျွန်တော်နိုင်ငံရဲ့လူတွေတုံးစားလောက်နေကြဗျာရှင်းပါကြည့်ပေါ့အနည်းဆုံးတော့ကျွန်တော်နိုင်ငံလာရင်တော့ဟိုအဲ့လောက်ကြီးအခြေအနေနေစရာတစ်ခွက်လောက်တော့ရမှာပေါ့အဲ့လိုအကုန်လုံးတော့မဆိုးကြပါဘူးဒါပေမဲ့သူတို့ကအနည်းချင်းရာခိုင်နှုန်းအချို့တစ်ခွက်ဆိုတော့ကျွန်တော်တို့နေရာမှာတော်တော့အခက်အခဲရှိပါတယ်သူကအိန္ဒိယလည်းသူပေါ်ပြီးတော့ဝင်ရောက်နေကြတယ်ဗျာအိန္ဒိယအစိုးရတော့ပြတ်တယ်သူတို့ line ပြတ်တာပဲကျွန်တော်နိုင်ငံမှာအဲသူတို့လက်ခံတာဒီဒီမျိုးတူရဲ့မျိုးတူရှိနေတော့ကျွန်တော်တို့ကဖြည့်ရမှာပေါ့ဖြည့်ရတဲ့အခါမှာအာကျွန်တော်တို့ကဖြည့်တဲ့ခုနိုင်ငံသားဥပဒေနဲ့ဖြည့်ရတယ်လေပထမကငကားမြစ်စီမံခန့်နဲ့ဖြည့်ရတော့လေအဲ့ဒီအဖြစ်သေးမကန်ပြီးထွက်ပြေးကြရဗျာအနောက်ဖြစ်မဲ့စီမံခန့်နဲ့လက်ခံရတယ
်
အခုတခါဖြည့်ရမယ်လို့တော့လေသူတို့ကဖြည့်သေးမကန်ဘူးအခုကဖြည့်ရတော့ဘင်္ဂလီနဲ့ချက်ပွားဆိုလို့လေရိုဟင်ဂျာနဲ့ပဲချက်မယ်အဲ့လိုနိုင်ငံရေးပြောကပူးနေတဲ့ဒီကသူ့ရဲ့ဒီမျိုးတမျိုးအနေနဲ့ဒါ80ခုနိုင်ငံသားဥပဒေနဲ့အစ်စ်စစ်ခံနိုင်မှသာဘယ်သူကနိုင်ငံသားဘယ်သူကနိုင်ငံခြားသားဆိုတော့ပေါ်လာမှာ
အဲ့
ဒါကြောင့်ကျွန်တော်တို့ကအဲ့ဒါဆုံးရှုံးနေမဆုံးရှုံးနေသားပါဦးရောရောကျေကျွန်တော်တို့ကဒါဟာလာအထူးတက်ဒီတိုင်တောင်ခွင့်ပြိတ်ကြတယ်အဲ့နောက်ပိုင်းမှာနိုင်ငံသား6ပါးတို့နိုင်ငံတော်အစိုးရကပြောထားတယ်အဲ့တော့လျှောက်ပြီးတော့ရုပ်ကြီးကျွန်တော်တို့ဘက်ကလည်းပြင်နေပါတယ်ကျွန်တော်တို့လည်းအငငယ်ရနေလာတဲ့နိုင်ငံသားတွေကြတော့လေဒီဒီကြတော့ကျွန်တော်တို့ကနိုင်ငံသားဖြစ်တာကိုကျွန်တော် one to one တာနဲ့ကြိုးဆိုမှာပါ။
ဟုတ်ကဲ့ခင်ဗျာ
။ဒါနဲ့မင်းနဲ့ပါလာတဲ့လူတွေကြတော့ကျွန်တော်လက်မခံနိုင်ဘူး။ဒါဥပဒေနဲ့ဆုံးဖြတ်ရမယ့်ပြဿနာမဟုတ်ဘူး။နောက်ကျွန်တော်တို့ကလက်လို့ဆိုပေလို့လို့တော့မရဘူး။ဥပဒေတိုင်းမဖြစ်မှာပါခင်ဗျာ
။ဟုတ်ကဲ့။အ
ဲ့တော့ဖုန်းချုံမချုံချုံဆိုတာကလည်းဥပဒေတိုင်းမဖြစ်ပါလိမ့်မယ်လို့ကျွန်တော်ယူဆပါ။
ဟုတ်ကဲ့ကျွန်တော်ဥလဆွေကိုပြန်တင်ခြင်းပါလေ။ तू ကလည်းကားမောင်းနေနေပြောတဲ့ခါကျဥလဆွေကလည်းအခုကားတော့ရပ်ထားပြီ။ဥလဆွေကြားပါလားခင်ဗျာ
။ကြားရ
ဟုတ်ကဲ
့ဟုတ်ကဲ့ဦးလာဆွေခုနဦးလာဆွေပြောတာလည်းပြတ်သွားလို့ပါခုနပြောသလိုပါဒီဟိုဟာဦးရွှေမောင်ပြောသွားတဲ့အထက်မှာနိုင်ငံသားဖြစ်မှုပြဿနာတွေနဲ့ပတ်သက်လို့ရောခီးတော်လာမှုကန့်သက်ခံရတဲ့ပြဿနာတွေနဲ့ပတ်သက်လို့ရောပါပါတယ်ဒီမွတ်စလင်လူနည်းစုတွေရခိုင်ပြည်နယ်အတွင်းမှာဒီအခြေအနေနဲ့ပတ်သက်လို့ရောဦးလာဆွေအမြင်သိကြပါလား
ကျွန်တော်ပြောမယ်ဒါအရေးကြီးတယ်မှာရှိတဲ့မွတ်စလင်မိသားစုတွေကအိမ်တိုင်းမိဘကနိုင်ငံသားမှရှိတယ်သူတို့တော်ပြီးလို့ဆိုနေတယ်အိမ်တိုင်းမိဘသူတို့သွားနေကြတယ်အဲ့ဒီအပြင်ဘယ်လိုပြဿနာလဲသူတို့ရက်တည်နေတာအဲ့ဒါသူတို့ဘယ်လိုနည်းကဘတ်တာလိုက်ပို့သူတို့လူချင်းလို့သွားကြတယ်ကျွန်တော်ဆိုတာတော့ပုဂ္ဂိုလ်ကိုအစ်စစ်ခံနိုင်တဲ့သူကဘယ်တော့မှဆက်မပြေးဘူးသူကအစ်စစ်မခံနိုင်လို့ကပြေးလာလို့ကျွန်တော်ယူဆတယ်ဗျဟုတ်ကဲ
့ဟုတ်ကဲ့နောက်တစ်ချက်မေးချင်တာကဒီကျွန်တော်တို့ဒီသူတို့ခေါ်တော့ Ranger ပေါ့ဒီ Ranger တွေဒီမြန်မာနိုင်ငံထဲရှိလာတဲ့ပြဿနာကအရင်အစိုးရဆက်ဆက်ကလှုပ်လာတဲ့ပြဿနာလို့လဲယူဆမှုတွေရှိပါတယ်ဦးလာဆွေအဲ့ပေါ်မှာဗာများတုံ့ပြန်ကြပါလဲ
အစိုးရဆက်ဆက်လို့အဲဆွဆွဲလို့ရှိရင်တော့တစ်စိမ့်စိမ့်ဝင်လာနေတာဆိုရင်ပိုကောင်းတယ်ကြအဲ့လိုမျိုးပြောရမှာပေါ့အစိုးရဆက်ဆက်တိုင်းမှာတစ်စိမ့်စိမ့်ဝင်လာနေတာပဲအဲ့ဒီလိုမျိုးလဲကြိုးရရတယ်ဒီမှာအခုဟာ
အခုမှပြဿနာကပိုကြီးလာတယ်အရင်တုန်းကဆိုးရတွေကဘာကြောင့်မကင်တွယ်နိုင်ခဲ့တာလဲ
ကျွန်တော်တို့ချက်စီကိုခတ်ထားတာလက်ချင်းတဲ့ပြီးပိတ်မထားနိုင်ဘူးလေမဇ္ဇဆိုတာကတကယ်လို့နတ်မြစ်ဆိုတာလူတယောက်ခုံကူးလိုက်လို့ရတယ်ချင်းချင်းလေးရဲ့နောက်ပြီးတော့ကျွန်တော်တို့ဒီပင်လေကန်ကြီး BC တခုတော့လေဖြစ်နေတော့ဝင်ရဖို့ဝင်ရတဲ့အနေတိုင်းဖြစ်နေတယ်ဗျ
ဟုတ်ကဲ့ပါဦးလောက်ဆွေကျေးဇူးပါကျွန်တော်သရရှင်ချို့လေးလိုက်ပေါ်တင်ကြပါတယ်သရရှင်နေလဲရှိနေတော့ဥပကျော်လေးလိုက်ပေါ်မှာရှိပါလားအာလိုရင်းနဲ့တူရှင်ပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတော်ပါကျေးဇူးတင်ပါတယ်ကျွန်တော်မောင်တော့ကမောင်တော့ကဥပကျော်ပါခင်ဗျာ
ဟုတ်ကဲ့ပြောပ
ါကျွန်တော်ကဦးလောက်ဆွေနဲ့ဥပယ်တင်ပြောတာကျွန်တော်ခံခဲ့ပါတယ်ခင်ဗျာဒီကလူတွေဘာလို့ဒီကဟိုနေစီရေးချေရလဲဆိုရင်ကျွန်တော်တို့ကအစ္စလာမ်ဘာသာဝင်တယောက်အနေနဲ့ဒီရတဲ့အရင်နေ့တည်းမှာစပြီးတော့အသက်ရှင်ရတဲ့နေရဲ့အကျန်းနဲ့လုံးဝမရှိတော့တဲ့အတွက်ဒီလူတွေတက်ကတော့တာဖြစ်ပါလေခင်ဗျာအဲ့ဒါတွေပါလေဆိုတော့အခုတော့ဦးရှင်မပြောတဲ့နေရတာကိစ္စပါလေခရီးတော့လာဖို့ပြစ်ခဲ့ကြပါလေအခုကျွန်တော်တို့ဒီမှာအရတရခိုင်တိုင်းတော့တကယ်သာမတ်ဆိုင်ရတွေကပြုလို့ရှိရင်တို့ရုံမတော်လို့ရှိရင်ရတို့လူတွေဆက်ဆံကြပါလေခင်ဗျာကျွန်တော်ကတရားခန်းနဲ့တရားကိုတော်လိုက်ပြီးဒီစားအရေးတော်တယ်ရပါလေခင်ဗျာနောက်ပြီးတော့နောက်ဆုံးရုပ်စော့ဆုံးရာတီယူတော့မကောင်းရင်တော့မဒီလူတွေကိုပဲအပြစ်ကိုရပါလေခင်ဗျာကျွန်တော်ဆုံးပြီးတော့ဒီမှာအသက်ရှင်ရတဲ့နေလိုက်ပြီလားလားလုံးဝမရှိတော့ပါနောက်ပြီးတော့မိဂလာတွေကဒီကိုဝီလာတယ်ဆိုတာလေလုံးဝမဟုတ်ပါဘာကြောင့်လဲဆိုတော့အဲ့ဒီမှာသူတို့တိုက်ရင်တော့လွတ်လပ်ပါလေခင်ဗျာ
ကျေးဇူးပါဥပကျော်ကြီးကျွန်တော်တို့နောက်တော့ရှင်တူလည်းရှိနေလို့ပါကိုကျော်အေးသိန်းရှိပါလားကျွန်တော်လူရင်းတူရှင်ဆွနေပြောဆူလို့ရပါတယ်
ကျွန်တော်ကျော်အေးသိန်းပါ
ဟုတ်ကဲ့
ဒီစီစီပြဒုက္ခတွေလို့မဟုတ်ဘူးအဲ့ဒါလူတို့ကနေပြီးတော့မှလေနဲ့ဒီဘောကိုနေပြီးတော့လေစီပြီးမှစီပေါ်ရေးဘက်တာလိုက်ကိုရှာရတဲ့လူတွေလို့ကျွန်တော်ပြောချင်ပါတယ်အဲသူတို့ရှာရတဲ့ဘယ်လိုထွက်ရလဲအကြောင်းလဲဆိုမှဒီအခုမှဒီဖြစ်မှထွက်တာမဟုတ်ပါဘူးသူတို့ကောက်စီထက်ကျွန်တော်ရခိုင်ပါကြောက်တော့နေရပ
ါဟုတ်ကဲ့
အဲ့ဒီအကြောင်းကိုပြပါတယ်
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒီလူတို့ကဘက်တာလိုက်တခေါ်ကြတာနောက်ပြီးတော့ဘလို့ဆိုလို့ရှိရင်နိုင်ငံတကာအမျိုးရိုဟင်ဂျာစီးပွားရေးမှနာမည်ပြည်သူမှသူတို့ကိုမဲလုံးသူတို့ကိုအခွင့်အရေးရှက်စီပြည်တဲ့အတွက်ကြောင့်သူကတို့တာဒီယန်နိုင်ငံကိုထွက်ခွာရတယ်ခင်ဗျအဲ့ဒါကြောင့်လည်းသူတို့ကသူတာဒီယန်နိုင်ငံကိုထွက်ခွာရရှိရင်အခုလူတွေကတခြားတိုင်းရင်းသားတွေကလည်းအဲ့ဒီတွန်းစီရတယ
်ဟုတ်ကဲ့ပါအ
ဲ့သူတို့ကြတော့ဗင်္ဂလီဒီကိုရိုဟင်ဂျာလည်းတမ်းနေပြီးတော့မှတို့ကမှနိုင်ငံတကာမှနိုင်ငံကတော့နေပြီးတော့တနာစီရပုဂ္ဂိုလ်ဒီလူအဲ့မျိုးဆင်ကြတဲ့ဆင်ကြတော့မှသူတို့ကိုနိုင်ငံတော်ဖက်ခွဲပြီးနိုင်ငံတကာနိုင်ငံကိုထောက်ခွဲခွဲပြီးတဲ့အချက်ဒီကြောင့်နိုင်ငံခြားကိုထွက်ရခင်ဗျ
ဟုတ်ကဲ့ဥကျော်တင်ကျေးဇူးပါကျွန်တော်အခုပင်တိုင်းဆွေးနွေးသူတွေကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ဥဖေတန်းခုနပြောသွားတဲ့အထက်မှာဥပကျော်ကသူ့ရဲ့ခက်ခဲပြောပါတယ်သူတို့ဒေသအတွင်းမှာဖိနှိပ်မှုတွေခံရတယ်ဌာနဆိုင်ရာဖိနှိပ်မှုတွေခံရလို့ပါတယ်မွတ်စလင်လူနည်းစုကထွက်ပြေးတာပါတယ်ဥဖေတန်းပါပြောချင်ပါလေခင်ဗျ
ဖိနှိပ်တယ်လို့သူတို့ပြောတာကတော့ကျွန်တော်တို့ရဲ့နော်နိုင်ငံတော်အစိုးရရဲ့ policy ကတော့အဲ့လိုဒီလိုဟိုမှတ်တက်ဖိနှိပ်တယ်ဆိုတော့ရှိမှမသိဘူးဒါပေမဲ့ခုနကလို့သူပြောတဲ့အချက်မှာအာကျွန်တော်ဟိုတောက်ခါရှင်းတာတော့ပေါ့နော်သူတို့တော်ရင်လာရေးကန့်တက်တယ်ဆိုတော့မှတ်ပါတယ်သူတို့ဟိုကုဒေတာမှာတောင်းမှလိုလာလာတောက်ခွင့်လဲပါတယ်ဒီမှဆိုရင်လုံးဝရိုးကပိတ်ထားတယ်အဲအဲ့အမျိုးတော့နိုင်ငံတော်အစိုးရရဲ့ policy တရားနေနဲ့အဲဒါကသူတို့ဒီမျိုးတွေကိုနော်တန်တားထားတာကြည့်ရတယ်ဒါတော့နိုင်ငံတော်လုံခြုံရေးရဥပ္ပေနိုင်ငံနဲ့အဲ သူကကုလူဆက်တာအချက်တွေမှများတော့ဒီဘက်နိုင်ငံလည်းခိုးဝင်လာတယ်များတော့ဒါစီစီပြီးတော့ဟိုလုံးတဲ့အပိုင်းမှာပို့ပြီးတော့ဆိတ်ချရအောင်ကတ်ကတ်ထားတဲ့အပိုင်းတော့ရှိပါတယ
်ကြော်အေးသိန်းပြောသွားတဲ့ကြားမိမှာပါသူကတော့ပြောတာကရန်ဂျာလို့ပြောလို့ရှိရင်နိုင်ငံတကာပို့ထွက်အကောင်းပါတယ်တဲ့ဥရှိမောင်ရဲ့အမြင်ခတ်တူတူလေးကျွန်တော်တို့ပြောပြပါအချိန်စိတ်တော့မှာမဟုတ်လို့
အဲ့တော့လုံးဝမဟုတ်ပါဘူးဒါလူတိုင်းမှာနော်ကျွန်တော်တို့ကိုယ့်ရဲ့ identity ကိုပြောခွင့်ရှိပါတယ်
ဟုတ်ကဲ့ကျွန်တော်တို့ daily life season အချိန်စစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့လွတ်တော်မဦးလာဆွေဦးရွှေမောင်ဦးဖေတန်းနဲ့ကျွန်တဲ့တော်ရှင်အားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အချိန်အကန့်အသတ်ကြောင့်မလို့ချို့ဒီဆွေးနွေးလို့ရတဲ့တော်ရှင်တွေကိုဖုန်းပေါ်ခေါ်ပေးနိုင်တာကိုခွင့်လွှတ်ပါခင်ဗျာ daily life season ဒီမှာပဲကျွန်တော်ကပြပ
ါဒါကတော့စနေနေ့ညတိုက်ရိုက်လီလိုက် season ကိုကိုသားညူက season တင်ဆက်သွားတာပါရှင်မြန်မာကျမတို့ရဲ့ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 49တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်နေတဲ့လေးစည်းဘေးဒုက္ခတွေအရေးဖြေရှင်းရမှာနိုင်ငံသားအခွင့်အရေးပေးတာဟာလည်းအရေးပါတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းရမှာနိုင်ငံသားအခွင့်အရေးတွေခံစား권ရရှိရေးဟာဘလောက်ထိအရေးကြီးသလဲတခြားဖြေရှင်းနိုင်မဲ့နည်းလမ်းတွေရောဘာတွေများရှိနိုင်သေးသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ
အခုလို VOE မြန်မာပိုင်းရဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတင်ဆက်နေပါရရှင်သောရရှင်တွေရဲ့အမြင်တွေပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါရရှင်တနင်္ဂနွေနေ့နက်ခင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုရန်နိုင်ကပြောပြမှာပါရှင
်။ဥရပတ်စောပိုင်းက IS စစ်သွေးကြော်တွေတင်ပိုက်ခဲ့တဲ့ရမာဒီမြို့ကိုပြန်လည်တင်ယူဖို့အတွက်အီရတ်ဆိုရတပ်ဖွဲ့တွေနဲ့ပြည်သူစစ်တွေကိုစနေနေ့ကဆေးလွတ်လိုက်ပြီးဖြစ်ပါတဲ့အမေရိကန်ပြည်ထောင်စုစစ်ဖက်ကတော့သူတို့ဦးဆောင်တဲ့နိုင်ငံကညောင်မောင်းတပ်ဖွဲ့တွေကအီရတ်နိုင်ငံရဲ့ရမာဒီ IS2 ရဲ့မာဂန်ဒီတာဖြစ်တဲ့မိုဆွန်နဲ့ဘေဂျီရင်နံကျက်ဆက်ယုံဒီတာတစ်ပိုက်ကိုပြီးခဲ့တဲ့ညက22ချိန်တိုက်ခိုက်ခဲ့တယ်လို့ဆိုပါရခင်ဗျာ။ဆိုမာလီနိုင်ငံတောင်ပိုင်းမှာအယ်ရှာဘတ်စစ်သွေးကြော်တွေနဲ့အစိုးရတပ်ဖွဲ့တွေကြားစနေနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအနည်းဆုံးလူ45ဦးသေဆုံးသွားခဲ့ပါတယ်။တိုက်ခိုက်မှုအတွင်းမှာအစိုးရဘက်ကစစ်သား19ဦးကြာပြီးတော့အယ်ရှာဘတ်စစ်သွေးကြော်တွေဘက်က26ဦးသေဆုံးခဲ့တဲ့အကြောင်းအော်ဒီဂဲခရိုင်ကော်မရှင်နာမိုဟာမက်အဘူကာက VOA ဆိုမာလီဌာနကိုပြောပါတယ်။လိင်လူချင်းစုံမဲ့သူတွေကိုတင်ဝင်လက်ထပ်ထိမ်းမြှောက်ခွင့်ပေးဖို့နဲ့ပတ်သက်ပြီးတော့ကမ္ဘာမှာပထမဆုံးလူမှုစာနာခိုင်ပွဲကိုအိုင်လန်မှာပြုလုပ်ခဲ့တာမှာထောက်ခံတဲ့ဘက်ကအပြတ်အသတ်အနိုင်ရသွားပါတယ်။လိင်လူချင်းထိမ်းမြှောက်လက်ထပ်တာကိုခွင့်ပြုဖို့အတွက်အခြေခံဥပဒေကိုပြင်ဆင်ဖို့ကိစ္စကို62ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့တင်ဝင်ရလဒ်ဒီမှာဖော်ပြထားပါတယ်။တင်ဝင်မဲပေးနိုင်သူတွေက60ရာခိုင်နှုန်းမဲပေးပြီးတော့ဒါဟာအိုင်လန်မှာ10စုနှစ်နှစ်ခုအတွင်းအများဆုံးမဲပေးကြတာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှိတ်ချန်ရုရှားနယ်စပ်မှာကားဘုံးပောက်ကွဲခဲ့တဲ့အတွက်တပုံတွေရဲ့ထိတ်တန့်တက်မှုတဦးနဲ့6နောက်ထပ်6ယောက်ထပ်မင်းတေဆုံးသွားခဲ့တယ်လို့ရုရှားလိုလာတဲ့ခွဲတော်ရေးသမားတွေကပြောပါတယ်။ဒေါနက်စ်မြို့ရဲ့အရှေ့မြောက်ဘက်မှ90လောက်မှာစနေနေ့ကကားဘုံးကွဲခဲ့တဲ့အတွက်တပုံတွေရဲ့အဓိကတည်ရင်မှုအိုလက်စီမော်စကိုဝိုင်းနဲ့တခြားလူတွေတေဆုံးသွားခဲ့တာလို့ပြောပါတယ်ခင်ဗျာ။စပိန်လာလီဂါမှာပေးပေါ်လုံးပွဲနောက်ဆုံးပွဲစဉ်မှာချန်ပီယံဘာစီလိုနာကအင်ဂွင်းနူကတ်မှာဒီပေါ်တီဘိုနဲ့နှစ်ဂိုးစီတည်ကျသွားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့မန်နန်ဒါချမ်းပါ။အင်ဂျင်နီယာကတော့ဒယ်ရီစမစ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်။ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။တို့ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပ
ါ
This program has come to you from the Voice of America, Washington.